Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ4ရက်တနင်္လာနေ့ VOA American တိုင်းရဲ့ညပိုင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်မွန်ပါရှင်။အမေရိကန်သမ္မတကိုတရားစွဲနိုင်ရေးစုံစမ်းမှုတွေမှာကျွတ်တော်မတ်တွေရဲ့အမေကိုစာရေးသားဖြေဆိုဖို့အသင့်မယ်လို့အတွင်းသတင်းပေးတင်ကြားခဲ့သူကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာထုထိပ်သည့်စီးပွားပွဲကျင်းပဖို့အာဆီယံခေါင်းဆောင်တွေကိုသမ္မတဒေါ်နယ်ထရမ့်ကဖိတ်ကြားလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုညာနိုင်တဲ့အခြေညာပေးပါမယ်ရှင်
။စပီးနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကနေအိမ်တစ်ခုထဲကိုလက်နက်ကြီးကြီးကြာရောက်လို့3ဦးဒဏ်ရာရခဲ့တဲ့ထဲမှာအမျိုးသမီး2ဦးကတော့ဒဏ်ရာပြင်းထန်တယ်လို့ဆိုပါတယ်
။အမြောက်ကျေကြာပြီးတော့မာသေးလေးဆိုတဲ့အမျိုးသမီးလေးတယောက်ပေါ့နော်။အဲ့ဒီအမျိုးသမီးရဲ့ဘေးဖက်ပေါင်ကိုအမြောက်ဆန်ထိတယ်ဗျာ။
ညဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးပါပါ။တခါရန်ကုန်တက္ကသိုလ်ဝင်းထဲကတက်တန်းရင်တစ်ပင်တွေခုတ်လဲနေတာကိုကန့်ကွက်တဲ့ဆန်လှုပ်ရှားမှုအကျဉ်းသားရပိုင်ခွင့်တွေခွဲခြားဆက်ဆံခံရမှုနှစ်ညှဉ်းပန်းနှိပ်စက်မှုတွေပါဝင်ပြင်ဆင်ဖို့လိုအပ်နေတဲ့အကြောင်းတွေကိုဆွေးနွေးခဲ့ကြတဲ့ AAPPB နဲ့အရတားအဖွဲ့တွေရဲ့ဆွေးနွေးပွဲမြမနွယ်ဘွားတွေအပါဝင်ထိုင်းနိုင်ငံကလူငယ်ဘောလုံးအသင်းပိတ်မိခဲ့တဲ့လှိုင်ကူကိုထိုင်းအစိုးရကအများပြည်သူအလဲပတ်သွားဖို့ဖွင့်လှစ်ပေးလိုက်တဲ့အကြောင်းတွေနှာစင်ကြရမှာပါရှင်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတကြားဖုန်းဆက်တွေစကားပြောကြတဲ့အကြောင်းတွေကိုစိုးရိမ်ပြီးထောင်လန်းရေးစစ်ဆေးမှုချုပ်ကိုအတွင်းသတင်းပေးတိုင်ကြားခဲ့သူတယောက်ရဲ့ရှေ့နေကသူ့အမှုတွေအနေနဲ့ Republican အမတ်တွေရဲ့အမေကိုစာရေးသားဖြစ်ကြဖို့ပြင်ဆင်နေတယ်လို့ပြောကြားလိုက်ပါတယ်အောက်လွှတ်တော်ထောက်လန်းရေးကော်မတီဝင်ထိတ်တန့် Republican အမတ်Devin Nunes မိတဲ့အမေတွေကိုအတွင်းသတင်းပေးသူကကြမ်းကြင်ပြီးစားနဲ့ရေးသားဖြစ်ကြမယ်လို့ရှေ့နေ Mark Sayi က Twitter ပေါ်မှာတင်းငွေနေတုန်းကပြောကြားခဲ့ပါတယ်။အတွင်းသတင်းပေးသူဘသူဘဝဖြစ်တယ်လဲဆိုတော့မိကုံကိုတော့ဖြစ်ကြဖို့ညှင်းဆန်မယ်လို့လည်းရှေ့နေကပြောပါတယ်။အောက်လွှတ်တော်စီကန်ထိန်သိရေးကော်မတီက Republican အမတ် Jim Jordan ကတော့စားရေးသားဖြစ်ကြမယ်ကိစ္စကိုကန့်ကွက်ပါတယ်။လူကိုယ်တိုင်ရှိနေတာမဟုတ်တဲ့အတွက်အပြန်အလှန်မိကုံထုတ်နိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။သမ္မတ Trump နဲ့ Ukraine သမ္မတ Volodymyr Zelensky တို့ဇူလိုင်25ရက်နေ့ကဖုန်းဆက်သွယ်ပြောကြားမှုအတွင်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူတို့အပေါ်အောက်ကလေးလိုက်စားမှုရှိမရှိစုံစမ်းမှုသမ္မတထရမ့်ကတိုက်တွန်းခဲ့ပါတယ်။ဒီကိစ္စကိုအတွင်းသတင်းပေးသူကစိုးရိမ်ပြီးထောက်လိုက်ရေးစစ်ဆေးမှုချုပ်ကိုတိုင်ကြားခဲ့တာဖြစ်ပါတယ်။ဒီကြောင့်လေလူသိရှင်ကြားဖြစ်လာခဲ့ပြီးတဲ့နောက်မှာတော့သမ္မတဟာသူ့ရဲ့အခွင့်အာဏာသုံးပြီးနိုင်ငံရေးပြိုင်ဘက်အပေါ်စုံစမ်းမှုယူကရိန်းကိုဖိအားပေးခဲ့သလားဆိုတာကိုအောက်လွှတ်တော်ဒီမိုကရက်အမတ်တွေစုံစမ်းနေကြတာဖြစ်ပါတယ်။အဲ့ဒီသတင်းပေးတိုင်ကြားသူဘသူဘဝဖြစ်တယ်ဆိုတာထုတ်ဖော်ဖို့သမ္မတထရမ့်ကတနင်္ဂနွေနေ့ကထပ်ပြီးပြောကြားခဲ့ပါတယ်။အမေရိကန်မှာအာဏာအလွဲသုံးစားလုပ်တာအများပြည်သူလုံခြုံရေးထိခိုက်စေတဲ့လုပ်ရက်တွေကိုအစိုးရတာဝန်ရှိသူတွေလုပ်တဲ့အကြောင်းတိုင်ကြားသူကိုဥပဒေအရအကာအကွယ်ပေးထားပါတယ်
။ယူရိုနိုင်ငံမျိုးတော်ဘက်ဒက်မှာတော့အစိုးရကိုဆန့်ကျင်ဆန္ဒပြတဲ့သူတွေဟာလမ်းနေတဲ့အစိုးရရုံးတွေကိုပိတ်ဆို့ပြီးတော့ဒုတိယမြောက်နေ့ဖြစ်တဲ့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဘက်ကဘက်ဒက်မြို့ကဖမလမ်းမကြီးတွေပေါ်မှာကွန်ကရစ်တုံးတွေချပြီးတားဆီးတွေလှုပ်တာမော်တော်ကားတာယာနဲ့တခြားပစ္စည်းအပျက်စီးအပိုင်းစားတွေကိုမိရှို့တာတွေကြောင့်ဒီနေ့မနေ့ပိုင်းမှာတော့ဘက်ဒက်မြို့မှာရင်သွားလာတွေပိတ်ဆို့သွားခဲ့ပါတယ်။ဆန္ဒပြတဲ့သူတွေထဲမှာကျောင်းသားတွေထောင်ထဲချီပါဝင်သလိုဆရာဝန်အင်ဂျင်နီယာနဲ့ရှင်းနေအဖွဲ့တွေကလည်းဒီဆန္ဒပြပွဲကိုပါဝင်ထောက်ခံခဲ့ကြပါတယ်။ပြီးခဲ့လကဆန္ဒပြတဲ့သူတွေကိုအစိုးရကအကြီးကျယ်နေနေငယ်စဉ်တွင်လူပေါင်း256ယောက်ထံမှနေတည်ဆုံသွားတာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဆန္ဒပြခဲ့ကြတော့ပါအီရန်နိုင်ငံမှာအဂတိလိုက်စားမှုအလုံးလက်မဲ့ဖြစ်မှုတွေများလာနေတာနဲ့ဒီအများပြည်သူဝန်ဆောင်မှုပေးရနေရမှာအားနေတာတွေကြောင့်ဘက်ဒက်မြို့နယ်နိုင်ငံတောင်ပိုင်းဒေသတွေမှာဆန္ဒပြနေကြတာလည်းဖြစ်ပါတယ်ဒီဝန်ကြီးချုပ်အဗ်ဒူမာဒီကတော့သူ့အနေနဲ့ယာဒူးကနေဆင်းပေးဖို့ငင်းဆန်နေမယ်လဲသူ့ရဲ့အစိုးရအဖွဲ့ကတော့အပြောင်းလဲတွေလုပ်ပေးမယ်ဆိုပြီးတော့ကတိပေးထားပါတယ်ခင်ဗျာ
ယူရေနီယံတွေကိုပို့ပြီးမြန်မြန်ဆန်ဆန်တန့်စင်နိုင်မဲ့ဗဟိုခွာဆက်တွေကိုအီရန်နိုင်ငံမှာလဲပတ်နေပြီလို့အီရန်နျူကလ িয়ার ဆိုင်ရာအကြီးအကဲကဒီကနေ့ကြေညာလိုက်ပါတယ်။2015ခုနှစ်ကနိုင်ငံတကာနဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ထဲမှာသုံးခွင့်ပြုထားတဲ့ IR1 ဗဟိုခွာဆက်တွေထက်ယူရေနီယံတွေကိုဆယ်ဆပို့ပြီးမြန်မြန်ဆန်ဆန်တန့်စင်ပေးနိုင်တဲ့အစင်းမြင့် IR6 ဗဟိုခွာဆက်တွေကိုလဲပတ်နေတယ်လို့အီရန်အနုပြွန်စွာရင်အေဂျင်စီအကြီးအကဲအလီအက်ဘာဆာလီဟီကအစိုးရပိုင်းရုပ်မြင်သံကြားပေါ်မှာပြောကြားခဲ့တာဖြစ်ပါတယ်။ IR1 ထက်အဆ50ပိုမြန်တဲ့ဗဟိုခွာဇက်တွေထုတ်လုပ်နိုင်ဖို့လည်းစူးစမ်းနေတယ်လို့သူကပြောပါတယ်နျူကလ িয়ার သဘောတူညီချက်ထဲကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်နှုတ်ထွက်ပြီးထရမ့်အဆိုရကပိတ်ဆို့တံခတ်မှုတွေပြန်လည်ချမှတ်နေတာနဲ့အတူအီရန်ဘက်ကသဘောတူစာချုပ်ပါအချက်တွေကိုဖောက်ပြနေပါတယ်။အီရန်မှာထားရှိခွင့်ပေးတဲ့ယူရေနီယံပမာဏတိုးမြင့်ခဲ့တယ်လို့ယူရေနီယံတန့်စင်တဲ့အဆင့်ကိုလည်းတိုးမြင့်ခဲ့ပါတယ
်။တရုတ်သမ္မတရှီကျင်းဖြင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ကြားနီလန်းမျိုးစုံနဲ့အပြန်အလှန်ဆက်သွယ်မှုရှိတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီနေ့မှပြောကြားလိုက်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့နေ့စဉ်သတင်းစာဆင်းလင်းပွဲအတွင်းခေါင်းဆောင်တို့ဘယ်တော့တွေ့ဆုံသွားမလဲဆိုတဲ့အပေါ်မှာတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဂန်ရွှန်းကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နိုင်ငံခြားအချင်းတော်ကြားဆောင်ဆိုင်နေတဲ့ကုန်သွယ်ရေးသဘောတူညီချက်ကိုလက်မှတ်ထိုးသွားနိုင်တယ်လို့သမ္မတထရမ့်ကတောက်ကြနေကအိုင်ဝါပီနယ်မှာပြောကြားခဲ့တာပါအမေရိကန်နဲ့တရုတ်နိုင်ငံခြားကုန်သွယ်ရေးသဘောတူညီမှုပထမအဆင့်ကိုသမ္မတထရမ့်နဲ့သမ္မတရှီတို့အခုလအတွင်းလက်မှတ်ရေးထိုးနိုင်ဖို့အတွက်နိုင်ငံဆွေးနွေးညီနိုင်သူတွေအပူပြင်းကြိုးပမ်းနေကြတာဖြစ်ပါတယ်အမေရိကန်ရဲ့လေယာထွက်ကုန်ပစ္စည်းတွေကိုတရုတ်ကဝယ်ဖို့ကိစ္စမှာအမေရိကန်ဘက်ကတောင်းဆိုတဲ့အချိန်ကာလနဲ့ပတ်သက်ပြီးနှစ်ဖက်ကြားသဘောတူညီမှုမရသေးပဲဖြစ်နေတာပါဒါမဲ့လာမယ့်ဒီဇင်ဘာ15ရက်နေ့မှာတော့အမေရိကန်ဘက်ကတရုတ်နိုင်ငံထုတ်လုပ်တဲ့ဒီကုန်ပစ္စည်းကိုစပြီးတော့ကုန်သွယ်ကုန်တွေစတင်တိုးမြင့်ကောက်ခံသွားဖို့တတ်မှတ်ထားကြအောင်အဲ့ဒီကုန်သွယ်ကုန်တွေတိုးမြင့်လာရမှာဖြစ်အောင်ကုန်သွယ်ရေးသဘောတူညီချက်ရဖို့နှစ်ဖက်စလုံးကဆန္ဒရှိနေကြတာဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တုံညာလိုင်းဒိုမီတာ25 kHz1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်းလင်းလာနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာရှေ့နှစ်စံကြရဲ့အထူးထိပ်သီးစည်းဝေးပွဲကျင်းပဖို့အာဆီယံခေါင်းဆောင်တွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိတ်ကြားလိုက်ပါတယ်ဒီနေ့အာဆီယံထိပ်သီးစည်းဝေးပွဲတွေကိုမတက်တဲ့သမ္မတထရမ့်ကသူစေလွှတ်လိုက်တဲ့ကိုယ်စားလှယ်အမျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်ကနေတဆင့်အာဆီယံခေါင်းဆောင်တွေကိုဖိတ်ကြားလိုက်တာပါဒီကနေ့ကျင်းပတဲ့အာဆီယံအမေရိကန်စည်းဝေးပွဲမှာသမ္မတရဲ့ဖိတ်ကြားစာကိုရောဘတ်အိုဘရိုင်ကဖတ်ကြားခဲ့ပါတယ်ပုံမှန်အဖြစ်အာဆီယံအမေရိကန်ထိပ်သီးစည်းဝေးပွဲတွေကိုနိုင်ငံခေါင်းဆောင်တွေတက်ကြလိမ့်ရှိပေမဲ့အမေရိကန်သမ္မတမတက်တဲ့အတွက်အာဆီယံဘက်ကလည်းအင်ရှင်ထိုင်းနိုင်ငံကဝန်ကြီးချုပ်ပရယုတ်ချန်အိုချာနဲ့ဗီယက်နမ်နဲ့လာအိုနိုင်ငံတို့ကဝန်ကြီးချုပ်တွေကလွဲလို့မြန်မာအပါအဝင်ဂျန်နဲ့ခုနှစ်နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေပဲအစည်းအဝေးတက်ခဲ့ကြပါတယ်အမေရိကန်မျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်ကတော့အမေရိကန်နဲ့အာဆီယံဆက်ဆံရေးကိုအလေးထားကြောင်းမိန့်ခွန်းထဲမှာကာကွယ်ပြောကြားသွားပါတယ်သူနဲ့အတူအမေရိကန်ကိုယ်စားလှယ်အဖြစ်လာတဲ့စီးပွားကူးသန်းဝန်ကြီးဝီလ်ဘာရော့စ်ကလည်းအင်ဒိုပစိဖိတ်ဒေသနဲ့ဆက်ဆံရေးကိုသမ္မတထရမ့်ကအပြည့်အဝအလေးနဲ့ထားတယ်လို့စီးပွားပွဲတစ်ခုမှာပြောကြားခဲ့ပါတယ်ဒီကနေ့ပြီးဆုံးသွားတဲ့အာဆီယံထိပ်သီးစည်းဝေးပွဲကြီးညာချက်မှာတော့နိုင်ငံပေါင်း16နိုင်ငံပါဝင်တဲ့အကုံသွေးဆိုင်ရာသဘောတူညီမှုကြီးဖြစ်တဲ့ ASEP ဒေတာရင်းဘက်ဆောင်စည်းပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်အတွက်ညှိနှိုင်းဆွေးနွေးမှုတွေအဆုံးသတ်သွားပြီလို့ဖော်ပြထားပါတယ်ဒီသဘောတူညီချက်တွေကို10နှစ်2020မှာလက်မှတ်ထိုးနိုင်မယ်လို့ထိုင်းဝန်ကြီးချုပ်ကလည်းပြောကြားခဲ့ပါတယ်အာဆီယံ10နိုင်ငံအပြင်ဩစတြေးလျ၊နယူးဇီလန်၊တရုတ်၊အိန္ဒိယ၊ဂျပန်နဲ့တောင်ကိုရီးယားတို့ပါဝင်တဲ့ ASEP သဘောတူညီချက်အတွက်အိန္ဒိယနိုင်ငံဘက်ကလက်မခံနိုင်တဲ့အချက်တွေရှိနေသေးတာကြောင့်အခုတစ်ခါလက်မှတ်မထိုးနိုင်တာလို့ထိုင်းနိုင်ငံကလာတဲ့သတင်းတွေမှာဖော်ပြပါရယ်။အာဆီယံထိပ်သီးစည်းဝေးပွဲပိတ်ပွဲမှာလက်ရှိအလှည့်ကျဥက္ကဋ္ဌထိုင်းနိုင်ငံကရှင်းနှစ်ဥက္ကဋ္ဌတာဝန်ယူမဲ့ဗီယက်နမ်နိုင်ငံကိုတာဝန်လွှဲပေးခဲ့ပါရယ်။
အိန္ဒိယနိုင်ငံမြို့တော်ညူဒေလီမှာတော့မိဂိုမျိုးတွေဖုံလွှမ်းပြီးလူလူညဉ့်ညမ်းမှုတွေအလွန်ဆိုးရနေတာကြောင့်လေကြောင်းခီးစဉ်တွေနောက်နေချမ်းသာမှုတွေဖြစ်ပွားခဲ့ပါတယ်ညူဒေလီမြို့ရဲ့အိန္ဒိယဂန္ဒီလေစိတ်မှာလည်းဒီမိဂိုမျိုးတွေပိတ်ပြီးတော့လေရင်ပြေးလန်းကိုကောင်းကောင်းမမြင်ရတဲ့အတွက်ခီးစဉ်ပြတ်တာတွေရွှေဆိုင်တာတွေလေရင်ပြောင်းလေငွင်းပြောင်းဆင်းတာတွေအထိပါဖြစ်ခဲ့ပါတယ်အိန္ဒိယအနာပိုင်းဒီကတော့ကျောင်းနေတဲ့ဆောက်လုပ်ရေးလုပ်ငန်းတွေကိုရပ်ဆိုင်းမှုပြီးခဲ့တဲ့ဘက်ကအမိန့်ထုတ်ပြန်ထားတာပါ။ဒါပြင်မော်တော်ကားတွေကနေထွက်တဲ့မိခိုးတွေကိုထိန်းချုပ်တဲ့အနေနဲ့ကိုပိုင်ကားတွေကိုတရက်စီအလဲကျနဲ့မောင်းနေဖို့အနာပိုင်းဒီဘက်ကကန့်သတ်ထားပါတယ်။ကားရဲ့နံပါတ်ပြားကဒီနံပါတ်တွေကိုပေါင်းလို့စုံကနန်းရတဲ့သူတွေကစုံရက်တွေမှာမောင်းပြီးမာကနန်းရတဲ့သူတွေကမာရက်တွေမှာမောင်းရမယ်ဆိုပြီးတော့ကန့်သတ်လိုက်တာပါ။အဲ့လိုလှုပ်လိုက်တဲ့အတွက်တရက်ကိုကားဆင်းရင်တိရစ္ဆာန်နှစ်တန်းလောက်ရှော့ချနိုင်မှာဖြစ်တဲ့အတွက်လူလူလေးလူညဉ့်ညမ်းမှုလည်းတက်တာစီမှာဖြစ်တယ်ဆိုပြီးတော့အနာပိုင်းတွေကပြောပါတယ်။ကဲလို့မလိုက်နာဘူးပဲချိုးဖောက်ခဲ့မယ်ဆိုရင်တော့ဒေါ်လာ58ဒေါ်လာတန်ငွေဆောင်မယ်လို့သတ်မှတ်ထားပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံလန်ဒန်မြို့ပြင်နားကဆက်မှုနယ်မြေမှာအေးအေးခံကုန်တင်ကားတဲ့တေဆုံးသူ39ယောက်နဲ့ဆက်ဆက်ပြီးတော့ဗီယက်နမ်နိုင်ငံမှာမတင်ကားသူ6ယောက်ကိုဖမ်းဆီးခဲ့ပါတယ် Access နဲ့ Grace မြို့ကကုန်တင်ကားထဲမှာအလောင်း39လောင်းကို October 23ရက်နေ့ကတွေ့ရှိခဲ့ပြီးတဲ့နောက်မြောက်ပိုင်း Ireland တွေကအမျိုးသား2ယောက်ကိုလည်းလူ39ယောက်ကိုတေဆေးမှုနဲ့တရားစွဲထားပါတယ်။ Vietnam မှာဖမ်းထားသူ6ယောက်စီကတရားရတဲ့အချက်အလက်တွေနဲ့ Britain ကိုတရားမဝင်လူမောင်းခိုးကူးနေတဲ့ဂိုင်းတွေကိုဆက်လက်စုံစမ်းဖော်ထုတ်သွားဖို့ကြိုးစားနေတယ်လို့ငန်အန်းခရိုင်ရဲချုပ်ရဲ့အပြောကိုအစိုးရပိုင်း VNA သတင်းမီဒီယာထဲမှာဒီကနေ့ဖော်ပြခဲ့ပါတယ်။ Britain မှာ Vietnam လူမျိုးတွေတေဆုံးတဲ့အမှုကိုလူကုန်ကူးရေးမတော်တဆဖြစ်မှုအနေနဲ့ဗီယက်နမ်ရဲတပ်ဖွဲ့ကကင်တွယ်နေတဲ့ဆိုတဲ့ရဲချုပ်ရဲ့အပြောကိုလည်းသတင်းတွေမှာဖော်ပြပါရတယ်။တေဆုံးသူအများစုဟာဗီယက်နမ်အလဲပိုင်းကနန်အင်းနဲ့ဟန်ထရန်ခရိုင်တွေကဖြစ်ပါတယ်။ဗြိတိန်မှာတော့ဒီတေဆုံးခဲ့သူဗီယက်နမ်လူမျိုး39ယောက်အတွက်အောက်မေ့ဆူတောင်းပွဲကိုလန်ဒန်အရှေ့ပိုင်းကကက်သလစ်ဘုရားရှိခိုးကျောင်းတစ်ခုမှာတနင်္ဂနွေနေ့တုန်းကပြုလုပ်ခဲ့ပါတယ်။တေဆုံးသွားသူတွေဟာလွတ်လပ်ပျော်ရွှင်မှုကိုရှာဖွေရင်းတေဆုံးခဲ့ကြရတာဖြစ်တယ်လို့ဗီယက်နမ်လူမျိုးတိတ်ခါရောရဆရာတော်ဆိုင်မွန်ဝင်းကပြောကြားခဲ့ပါတယ်
။မြန်မာနိုင်ငံရဲ့ထင်ရှားတဲ့ဘိုးလီဝဒပညာရှင်ဦးထွန်းလင်ဟာဒီကနေ့ညနေပိုင်း 6:58 မိနစ်မှာပဲရန်ကုန်မြို့ကပုဂ္ဂလိကဆေးရုံတစ်ခုမှာကွယ်လွန်သွားပြီလို့သိရပါတယ်။ဦးထွန်းလင်ဟာမြန်မာနိုင်ငံဘိုးလီဝဒနဲ့ဇလဗေဒဦးသီးဌာနမှညွှန်ကြားရေးမှူးချုပ်ရာထူးအထိနှစ်ပေါင်း40ကျော်တာဝန်ထမ်းဆောင်ခဲ့ပြီး2009ခုနှစ်မှာအစိုးရဝန်ထမ်းဘဝကနေအငြိမ်းစားယူခဲ့ပါတယ်။မိုးစလာဦးသီးဌာနမှတာဝန်ထမ်းနေစဉ်မြမရုပ်သံမှအပတ်စဉ်မိုးလေဝသသတင်းတွေကိုကြီးညာပေးသူအဖြစ်လူသိများထင်ရှားလာခဲ့တာပါ။ငြိမ်းစားယူပြီးတဲ့နောက်မှာလည်းမိုးလေဝသပညာရှင်တဦးအနေနဲ့ရာသီဥတုသုံးသက်ချက်ဒီသူတွေသနာနဲ့ဘာသာရေးဆိုင်ရာစာရန်တွေကိုရေးသားပြုစုခဲ့သလိုမိုးစလာနဲ့ပတ်သက်လို့အပတ်စဉ်ရုပ်သံရေဒီယိုအင်တာဗျူးတွေမှာလည်းပါဝင်ဆွေးနွေးခဲ့လို့လူကြိုက်များခဲ့တာဖြစ်ပါတယ်။ဒေါက်တာထွန်းလွင်ဟာအမေရိကန်ပြည်ထောင်စုဖလော်ရီဒါတက္ကသိုလ်ကနေသိပ္ပံပွဲမဟာသိပ္ပံမိုးလေဝသပွဲတွေကိုရခဲ့ပြီးမိုးလေဝသဆိုင်ရာနိုင်ငံကအဖွဲ့အစည်းကြီးတွေရဲ့အကုန်ပြုအသိမှတ်ပြုတာကိုလည်းခံခဲ့ရသူဖြစ်ပါတယ်။ကွယ်လွန်ချိန်မှာတော့သူဟာအသက်82နှစ်ရှိဖြစ်ပြီးတော့ရန်ကုန်သူဝနမှာဇနီးဖြစ်သူနဲ့သားသမီး3ဦးမြင်းနှစ်ဦးတို့ကြံရစ်ခဲ့ပါတယ်ခင်ဗျာ
။တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်။ခုမြန်မာပြည်ဆိုင်ရာသတင်းလွှာလေးစက်တိုက်နှာစင်ကြရပါမယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကျောင်းတောင်ကျေးရွာတွင်ကအိမ်ချံဝင်းတစ်ခုအတွင်ကိုဒီကနေ့နေ့လယ်12နာရီလောက်ကလက်နက်ကြီးကြီးကျခဲ့တာကြောင့်3ဦးဒဏ်ရာရခဲ့တဲ့အထက်မှာအမျိုးသမီးတစ်ယောက်ကတော့ဒဏ်ရာပြင်ထန်ပါတယ်။တိုက်ပွဲတွေဖြစ်မနေဘဲနဲ့ကျလာတဲ့ကြီးဟာစစ်တပ်ကပြစ်လိုက်တဲ့ကြီးလို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကတင်ပြပေးပါမယ်ရှင်
။မြောက်ဦးမြို့နယ်နေဝင်ချင်းမှာအခုရက်ပိုင်းတွေကအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့တမ်တော်ကြတိုက်ပွဲတွေဖြစ်ပေါ်ခဲ့ပေမဲ့ဒီနေ့မှာတော့နှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေရှိမနေပါဘူး။ဒါပေမဲ့ဒီကနေ့နေ့လယ်ပိုင်းမှာတော့တမ်တော်ဖက်ကပြစ်လိုက်တဲ့လက်နက်ကြီးခြေကြောင်အရသား3ဦးထိခိုက်ဒဏ်ရာရရှိခဲ့တာပါ။အခုလိုလက်နက်ကြီးခြေကျရောက်ခဲ့တာနဲ့ပတ်သက်လို့မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းပါစင်ကအခုလိုရှင်းပြပါဗျ။ဟု
တ်ကဲ့ခင်ဗျာဒီနေ့12နာရီမှာပေါ့နော်။မြောက်ဦးမြို့ကျောင်းတောင်ကျေးရွာမှာပေါ့။အမြောက်ကျေးကျပြီးတော့အာဒီမာထေလေးဆိုတဲ့အမျိုးသမီးလေးတယောက်ပေါ့နော်အသက်34နှစ်အဲ့ဒီအမျိုးသမီးရဲ့ဘေးဖက်ပေါင်ကိုအမြောက်ဆန်ထိတယ်ဗျအဲ့ဒါနဲ့အဲ့ဒီဒီအဲမာထေလေးကိုတော့အခုဟိုဟာကိုညဦးစေးုံကိုခေါ်တော့ပါလို့
အခုတန်ရာရတော်သူတွေဟာမိသားစုတစ်ခုထိတာဖြစ်ပြီးဖတ်ခင်မိခင်နဲ့သမီးငယ်တူဖြစ်ပါတယ်လက်ရှိအချိန်မှာဒဏ်ရာရရှိခဲ့တဲ့မိသားစုဝင်3ဦးဟာမြောက်ဦးမြို့နယ်ဆေးရုံမှာဆေးကုသမှုခံယူနေကြပြီးအဲ့ဒီထဲကဇနီးတင်မထွေးလေးချိန်နေဟာဆိုရင်ရတယ်လို့ကိုတိုင်လေးဒဏ်ရာရခဲ့တဲ့ခင်ပွန်းကဗီရောရဲ့ကိုခုလိုပြောပါတယ်
။မေဆာဖုန်းနော်မိသားစုတွေအကုန်လုံးမေဆာဖုန်းလုံးတွေတော့သူတို့ကလမ်းနဲ့ပြတ်လင်းသေးတယ်ကတော့ဒီလိုနားကြရရှိတယ်။ပြီးတော့ကျွန်တော်ဇနီးငယ်စမရင်းဘုံဒဏ်ရာကျွန်တော်ဇနီးတော့မြောက်ရင်းဒဏ်ရာသူကဆိုရင်ရပါတယ်။
အခုလိုလက်နက်ကြီးကြီးကြရောက်ပောက်ခွေခဲ့တာကြောင့်ဒေသခံတွေလည်းထွက်ပြေးနေရတယ်လို့ကျောင်းတော်ဒေသခံတို့က VOR ကိုအခုလိုပြောပါတယ်
။တိုက်ပွဲတွေမရှိဘူးတိုက်ပွဲတွေသူတို့ကမြောက်ဝက်နေဖန်ပြင်းနေကြတာဘာသာဒီလိုလာကြတာဒါနာကြီးကကျောင်းတော်ရွာသားတွေကလည်းအကုန်လုံးပြင်းနေကြတယ်ဟိုဟိုပြည်ဒီကိုပြင်းနေ
လက်နက်ကြီးကြီးကြရောက်ခဲ့တဲ့ဒေသမှာဒီကနေ့တိုက်ပွဲတွေမရှိကြောင်းတပ်မတော်တကြင်းမှန်ပြန်ကြရဲ့အဖွဲ့အတွင်ရင်မှုဘုံမှုလျှောက်ဇော်မင်းထွန်းက VOR ကိုအတည်ပြုပြောဆိုပါတယ်။
ဒီလိုမျိုးတင်ရတော့တော့ဒီမြောက်ဦးဘက်မှာမြောက်ဦးဘက်မှာတော့ထိတိမှုအနေနဲ့ရှိပါတယ်။ဒါနဲ့နေရာမှာတော့မရှိပါဘူး။မြောက်ဦးရဲ့အရှိတဲ့ခြံပေါ့အဲ့ဒါပဲရှိပါတယ်။ မနေရပါဒီကြီးကမရှိပ
ါဒါပေမဲ့လွန်ခဲ့တဲ့ရက်တွေအတွင်းမှာတော့မြောက်ဦးမြို့နယ်နဲ့ပုံနှကြုံမြို့နယ်တွေမှာနှစ်ဖက်တိုက်ပွဲဖြစ်ပေါ်တာတွေရှိတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တူခါကပြောပါတယ
်တိုက်ပွဲကတော့မနေ့ကနေပြီးတော့ဒီဟုတ်တယ်ပုံနှကြုံမြို့နယ်ဒီအောင်မကျော်ရွာရဲ့မြောက်ဖက်ပေါ့နော်ဒီအဲ့ဒီအာအတော့ဟုတ်တယ်ဒီကိုမင်းချောင်းကအဲ့ဒီဥစ္စာထဲမှာဖြစ်တာရှိတယ်အဲ့ဒီမှာဒီမှာစစ်တပ်ကတော့အထူးကဲအကြဆုံးနေလို့ရှိတယ်။ဟိုဒီမင်းများမင်းတွေဆက်မှလည်းဒီဘက်ကတော့ဒီဥစ္စာပန်းမြောင်းဖက်မှာပေါ့နော်။လက်လက်ကြီးတွေနဲ့ဒီမှာစစ်တပ်ကတော့ဒေါက်ရှော့ပြင်နေတဲ့ဥစ္စာတွေအပြည့်အစုံရင်ဒီကြောက်တော်ကံကြောက်မှရှိတဲ့ဒီခမ939အဲ့ဒီကနေတဲ့ဒီရေချောင်းရနောက်ဖက်ချမ်းတွေကိုဒီလိုဒါအမြဲတမ်းဆန်းပြီးတဲ့လက်လက်ကြီးတွေနဲ့ပြင်နေတာလည်းရှိတယ
်။လက်ရှိရခိုင်ပြည်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အရသာတည်ဆုံးသူ90ဝန်းကျင်နဲ့ထိခိုက်ဒဏ်ရာရသူ120ကျော်လောက်ရှိခဲ့ပြီးဖက်စီခံရသူ200နီးပါးရှိနေတာလည်းဖြစ်ပါတယ
်။ကိုတက်နိုင်ပြောပြသွားတာပါရှင်။ရန်ကုန်တက္ကသိုလ်အဆင့်မြင့်တင်ရေးအဓိကစီမံကိန်းတွေထဲကတစ်ခုဖြစ်တဲ့တက္ကသိုလ်ပတ်လန်းဖောက်ဖို့အတွက်တက်တန်းရင်တစ်ပင်တွေခုတ်လဲနေတာကိုရပ်ဆိုင်ပေးဖို့ရန်ကုန်တက္ကသိုလ်ကျောင်းသားများတမကကဒီကနေ့စန္ဒပြတောင်းဆိုခဲ့ကြပါတယ်။တက္ကသိုလ်ဝင်းအတွင်းကနှစ်ရှည်ပင်တွေကိုခုတ်လဲရမှာဘသူ့ကိုမှအသိမပေးခဲ့တဲ့အတွက်လူမှုကွန်ရက်တွေမှာလည်းဝေဖန်ကန့်ကွက်မှုတွေထွက်ပေါ်နေပါတယ်။ဒီစီမံကိန်းဆက်ပြီးတော့လှုပ်ရေးမလှုပ်ရေးအလုံးရဲ့သဘောတူညီချက်နဲ့သာဆက်ပြီးတော့ဆောင်ရွက်သွားဖို့တက္ကသိုလ်အုပ်ချုပ်ရေးပိုင်းတာဝန်ရှိသူတွေဆရာဆရာမတွေနဲ့တမကအဖွဲ့ဝင်တွေဒီကနေ့တွေ့ဆုံပြီးယာယီသဘောတူညီချက်ရခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်စုစုကသတင်းပေးပို့ထားပါတယ်ရှင်။
ရန်ကုန်တက္ကသိုလ်ဝင်းအတွင်းဆောင်ရွက်နေတဲ့တက္ကသိုလ်ပတ်လည်အတွက်တပင်းတွေခုတ်လဲတာနဲ့ပတ်သက်ပြီးရန်ကုန်တက္ကသိုလ်ကျောင်းသားများတမကကဒီကနေ့ကန့်ကွက်ဆန္ဒပြခဲ့ကြတာပါ။ကျောင်းသားတွေဆန္ဒပြနေတဲ့အချိန်မှာပဲအစိမ့်မြင့်ပညာဦးစီးဌာနကညွှန်ကြားရေးမှူးနဲ့ဒုတိယညွှန်ကြားရေးမှူးအပါအဝင်ရန်ကုန်တက္ကသိုလ်ဒုပါမောက္ခချုပ်ရန်ကုန်တက္ကသိုလ်ဆရာများတမကနဲ့ရန်ကုန်တက္ကသိုလ်ကျောင်းသားများတမကရန်ကုန်တက္ကသိုလ်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တို့ကတွေ့ဆုံပြီးဒီကိစ္စရှေ့ဆက်ဘယ်လိုလှုပ်ဆောင်သင့်လဲဆိုတာကိုတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။လေးနာရီကျော်ကြာဆွေးနွေးခဲ့ကြပေမဲ့တိကျတဲ့အာမခံချက်မျိုးတော့မရခဲ့ဘူးလို့ရန်ကုန်တက္ကသိုလ်ကျောင်းသားများတမကပြန်ကြားရေးနှင့်ပြည်မဆက်သွယ်ရေးတာဝန်ခံကိုအောင်ကောင်းဆက်ကပြောပါတယ်
။ဒီဟာကတို့အာမခံချက်မဟုတ်သေးဘူး။အာမခံချက်မဟုတ်သေးဘူးဒီလုပ်ငန်းတွေရက်ဖို့ဒီ ring road ဖောက်တာတွေ landscaping လုပ်တာတွေရက်ဖို့ကကြောင့်တို့ highway committee ရှိတယ်။တို့ highway committee ရဲ့ဒီအာမဒီလိုဆုံးဟိုဘယ်လိုပြောအဲ့ highway committee ကဆုံးဖြတ်ပြီးဒီလုပ်ငန်းတွေကိုလှုပ်တာဆိုတော့ကြောင့်မို့လို့ဒီဟာတွေရက်ဖို့ဆိုလို့ရှိရင်အဲ့အစင်းစင်ဆွေးနွေးပြီးတော့အဲ့မှာပြန်ဆွေးနွေးပြီးတော့ဒီအဲ့ရဆုံးဖြတ်ချက်အဲ့ဒါမှတကယ်အာမခံချက်ရမယ်ဆုံးဖြတ်ချက်မျိုးထွက်လာမှာဖြစ်တဲ့အတွက်ကြောင့်မို့လို့ဒီကမနက်ကလုပ်တဲ့အစည်းအဝေးကတော့ဒီအာမခံချက်ဟိုရေရရှိတဲ့အစည်းအဝေးတော့မဟုတ်ဘူးဒီသူတို့ပြန်ဆွေးနွေးပြီးမယ်ဒီလုပ်ငန်းတွေဖြစ်တာရက်ထားမယ်ဆိုတော့ကျွန်တော်တို့ဆိုတော့အချက်တွေကိုပဲလို့တော့တော့သဘောတူထားတဲ့အချိန်တွေမှာပဲရှိသေးတယ်ပေါ့
ရန်ကုန်တက္ကသိုလ်မှာဆောင်ရွက်နေတဲ့ ring road နဲ့ landscaping လုပ်ငန်းတွေကိုယာယီရဆိုင်ထားပြီးကျောင်းသားကျောင်းသူဆရာဆရာမတွေနဲ့ကျောင်းတာဝန်ရှိသူတွေအခုလအတွင်းမှာညှိနှိုင်းဆွေးနွေးပြီးအားလုံးရဲ့သဘောတူညီချက်အတိုင်းဆက်လက်ဆောင်ရွက်ဖို့ဒီကနေ့အစည်းအဝေးမှာယာယီသဘောတူညီချက်ရခဲ့ပါတယ်။အစိမ့်ပညာဦးစီးဌာနကလည်းရန်ကုန်တက္ကသိုလ်မှာဆောင်ရွက်နေတဲ့ ring road နဲ့ landscaping စီမံကိန်းအပါအဝင်တခြားဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးအစည်းအဝေးဆုံးဖြတ်ချက်အတိုင်းသာဆောင်ရွက်မယ်လို့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။ရန်ကုန်တက္ကသိုလ်ကိုနိုင်ငံတကာအဆင့်မြင့်တဲ့တက္ကသိုလ်ပုံစံဖြစ်လာဖို့အတွက် Master Plan ရေးဆွဲလာတာနှစ်နှစ်လောက်ရှိနေပါပြီ။ရန်ကုန်တက္ကသိုလ်အဆင့်မြင့်တင်ရေးဗဟိုကော်မတီဥက္ကဋ္ဌအဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဆောင်ရွက်နေတာပါ။တက္ကသိုလ်ပလန်ဆောက်လုပ်ဖို့အတွက်မလွတ်တဲ့တပ်ပင်တွေကိုအခုတ်ခံရတဲ့ကိစ္စမှာရန်ကုန်တက္ကသိုလ်စီမံခန့်ခွဲရေးအဖွဲ့မှတာဝန်အရှိဆုံးဖြစ်တယ်လို့ရန်ကုန်တက္ကသိုလ်ထိန်းသိမ်းကာကွယ်စောင့်ကြည့်ရေးအဖွဲ့ဥက္ကဋ္ဌဒေါက်တာထွန်းထွန်းနိုင်ကပြောပါတယ
်။စီမံရတော့ခုတ်ဆွေခုတ်ပါမယ်။နောက်ခုတ်ဆိုတော့ဒီဘုံမှာရှိတဲ့အဲ့ဒါသူခုတ်သွားပါပဲအဲ့တော့ကျွန်တော်တို့ကဒီဖွဲ့ဖွဲ့ပြီးတော့ဒါကိုဆုံးဖြတ်ပြီးတော့လို့ရှိရင်ဒီနားမှာစက်ကြီးပဲခိုင်းနေလို့မရအောင်ကျွန်တော်တို့ကတက်မဲ့ခုတ်တဲ့ချိန်မှာကျွန်တော်တို့အဖွဲ့တွေရှိရရှိနေရမယ်ဟာဒီဟာကတော့ဘယ်ဟာလုံးတင်လဲဘယ်လိုလုံးခုတ်တင်လဲဒီကကျွန်တော်တို့တွေကမျက်နှာလက်ကပြည့်ခုတ်သွားဆိုတော့စီမံပြစ်ထားရတယ်စီမံခုတ်ချောက်ရတယ်ခုတ်ချောက်ရရင်တော့ဒါကဘာလို့ခုတ်တာလဲညာလို့ခုတ်တာလဲဒါလို့ဖြစ်လာတာဘူးအဲ့တော့နေကအမိကကျွန်တော်တို့တွေကကြည့်ကြရမယ်ရန်ကုန်တက္ကသိုလ်စီမံခန့်ခွဲရေးအဖွဲ့ရဟုတ်အဓိကကြီးကြရမယ
်ရန်ကုန်တက္ကသိုလ်အဆင့်မြင့်နေမာစတာပလန်ထဲမှာအဓိပတိလမ်းမှာကားတွေဖြတ်သန်းသွားလာမှုကြောင့်တုံခါမှုဒဏ်ကိုတမိုင်းဝင်အစာအုံတွေခံနိုင်စေဖို့နဲ့ကားတွေကိုဖြတ်သန်းခွင့်မပေးတော့ဘဲလမ်းလျှောက်စပိန်စီဖို့အတွက်သာခွင့်ပြုမှာဖြစ်လို့တက္ကသိုလ်ပတ်လန်းစီမံကိန်းကိုစတင်ဆောင်ရွက်နေတာပါအဲ့ဒီလိုဆောင်ရွက်နေတဲ့အချိန်မှာတက္ကသိုလ်ဝင်းအတွင်းကနှစ်ရှည်အပင်တွေကိုဘသူနဲ့မှတိုင်ပင်ခြင်းမရှိဘဲခုတ်လဲရှင်းနေခဲ့တာကြောင့်လက်ရှိတက္ကသိုလ်တက်နေတဲ့ကျောင်းသားတွေကကံကွက်ဆန္ဒဖော်ထုတ်တာအပြင်ရန်ကုန်တက္ကသိုလ်ကျောင်းသားဟောင်းတွေနဲ့ကျောင်းဝင်းအတွင်းကတက်ပင်တွေခုတ်လဲတာကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်မှာဆိုရင်လည်းရက်သားပြည်သူတွေကပါလူမှုကွန်ရက်တွေပေါ်မှာဝေဖန်ကန့်ကွက်နေကြတာပါ အခုချိန်လေးတပ်ပင်28ပင်ကိုခုတ်ပြီးသွားပြီလို့ဒီမနက်အစည်းအဝေးမှာအကြောင်းတာဝန်ရှိသူတွေဘက်ကပြောကြားခဲ့ပေမဲ့ကျောင်းသားသမဂ္ဂဘက်ကတော့အဲ့ဒီအရေးအတွက်ထပ်မကတဲ့တပ်ပင်တွေခုတ်ခံခဲ့ရတယ်လို့ဆိုပါတယ်တက္ကသိုလ်ပလန်အတွက်တပ်ပင်86ပင်ခုတ်ဖို့ရထားတယ်လို့ဒီကနေ့ပြုလုပ်တဲ့တွေ့ဆုံဆွေးနွေးမှုမှာဆရာမတွေဘက်ကပြောခဲ့တယ်လို့ဆိုပါတယ
်ဆုစုပြောပြသွားတာပါရှင်အခုအကျဉ်းသားရပိုင်ခွင့်တွေဘက်ကိုအလှည့်ပေးပါရစေအကျဉ်းသားတွေအလုံးအခြေခံရပိုင်ခွင့်တွေရနိုင်ဖို့ခွဲခြားဆက်ဆံမှုတွေမရှိဖို့ညှဉ်းပန်းတာတွေပပျောက်ဖို့အပြင်လိန်စိတ်ကွဲပြားသူတွေနဲ့လိန်လုသားတွေမတန်ဆွမ်းသူတွေကိုအကျဉ်းထောင်တွေမှာတဆင့်နှိမ့်ဆက်ဆံတာတွေပပျောက်ရေးအကျဉ်းထောင်ဥပဒေကိုခင့်နဲ့အညီပြုပြင်နိုင်ဖို့လိုအပ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကဆိုပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက်မေခါကစုံစမ်းသတင်းပေးပို့ထားပါတယ်ရှင်
လက်ရှိအကျဉ်းတောင်တွေမှာအကျဉ်းသားတွေအလုံးအခြေခံရပိုင်ခွင့်တွေရဖို့ခွဲခြားဆက်ဆံတာတွေမရှိနိုင်ဖို့ညှဉ်းပန်းနှိပ်စက်တာတွေပပျောက်ဖို့အပြင်လိန်စိတ်ကွဲပြားသူတွေနဲ့လိန်လုသားတွေမတန်ဆွမ်းတွေကိုအကျဉ်းတောင်တွေမှာတဆင့်နှိမ့်ဆက်ဆံခံရတာတွေပပျောက်ဖို့အတွက်ရည်ရွယ်ပြီးနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံ AAPPB နဲ့အရက်ဖတ်လူအဖွဲ့အစည်းတွေစုစည်းပြီးဒီစဲအကျဉ်းအောင်ဥပဒေကိုပြင်ဆင်နိုင်ဖို့ဒီကနေ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အကျဉ်းအောင်ပြုပြင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေကိုဆွေးနွေးခဲ့တဲ့အကြောင်း
နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPPB ရဲ့ရန်ကုန်ရုံးတာဝန်ခံကိုအောင်မျိုးကျော်ကအခုလိုပြောပြပါဗျာ
။အကျဉ်းအောင်ဆွေးနွေးပြုပြင်ပြောင်းလဲရေးရဲ့ဒီအကျဉ်းအောင်ဥပဒေပြုပြင်ပြောင်းလဲရေးကကျွန်တော်ကအခုလိုဒီနေ့ workshop တော့ဒီအကျဉ်းအောင်ဆွေးနွေးပြုပြင်ပြောင်းလဲရေးအတွက်ကိုအဓိကထားပြီးတော့ကျွန်တော်တို့ဒီဟာကိုဆွေးနွေးကြပါမယ်။ဟိုဘယ်လောက်တော့လဲဒီ workshop မှာဟာလို့ဆိုကျွန်တော်တို့ကဒီအကျဉ်းအောင်မှာအကျဉ်းအောင်မှာရှိတဲ့အကျဉ်းသားတွေအားလုံးတို့ရဲ့ဒီအခြေခံရပိုင်ခွင့်တွေရနိုင်ဖို့ဒီဟာကဆက်လက်ပြုလုပ်မှုမရှိဖို့ညှိနှိုင်းချက်မှုတွေပပျောက်ဖို့အာဂရီလိုက်စားမှုတွေပပျောက်နိုင်ဖို့ဒီကျဉ်းအောင်စနစ်ကိုပြင်ကြောင်းလဲဖို့လိုအပ်တယ်လို့ကျွန်တော်တို့ဆန္ဒပြတဲ့တော့ကျွန်တော်တို့တခြား AB နေနဲ့စိုက်တယ်မလို့လာတာပေါ့နော်အခုတော့ကျွန်တော်တို့ကဒီ AB တို့ဖွဲ့တယ်မဟုတ်ဘဲနဲ့တခြားဒီနိုင်ငံအကျဉ်းသားတွေဥဆောင်တဲ့ဒီရပ်ဖက်အဖွဲ့အစည်းတွေဒီ key population ဆိုတာပေါ့နော် HIV HIV network တို့နော် LGBT network တို့ sex worker network တို့ drug user network တို့အဒီလိုအဖွဲ့အစည်းတွေပါအခုပေါင်းပြီးတော့ကျွန်တော်တို့လို့ဆိုနေတော့ဆိုင်ရင်းပါပါ
အကျဉ်းတော်ဥပဒေပြင်ဆင်ရေးအတွက်လိုအပ်ချက်တွေဘာလို့ရှိတယ်လဲဆိုတာကိုသိနိုင်ဖို့အဲ့ဒီလူဖွဲ့စည်းတွေရဲ့အမြင်တွေတင်ပြချက်တွေရနိုင်ဖို့အခုလိုတွေးဆုံဆွေးနွေးခဲ့တာဖြစ်တယ်လို့
ကိုအောင်မျိုးကျော်ကအခုလိုပြောပြသွားတာပါ
လိန်စိတ်ကွဲပြားသူတွေလိန်လုသားတွေနဲ့ HIV ဝေဒနာခံစားရသူတွေဟာအကျဉ်းတော်တွေထဲမှာတာမန်အကျဉ်းသားတွေထပ်ပိုးပြီးခွဲခြားဆက်ဆံခံနေရတယ်လို့သူတို့အရေးလှုပ်ရှားသူတွေကဆိုကြပါတယ်သူတို့တွေနဲ့ပတ်သက်ပြီးခွဲခြားဆက်ဆံမှုပပျောက်ကတန်းတူအခွင့်အရေးရနိုင်ဖို့ကျန်းမာရေးဆောင်ရှောက်မှုတွေရဖို့လှုပ်ဆောင်သွားနိုင်ဖို့မျှော်လင့်တယ်လို့
ကိုအောင်မျိုးကျော်ကအခုလိုပြောပြသွားတာပါ
။ LGBT ကိုဆိုလို့ရှိရင်ဒီလိုပဲတစ်ဆင့်နဲ့မဆုံးနိုင်ခဲ့ရတဲ့ဆက်ဆော့ကားရဲ့ဆိုလို့ဒီလိုပဲတစ်ဆင့်နဲ့မဆုံးနိုင်ခဲ့ရတာ။ဒါကအဲ့ဒီမာတင်ကိုသူတို့ကဒီဖက်ဒရယ်စနစ်ကိုစပြီးတော့ခံရတယ်။ဟုတ်တယ်။ဒီလိုဓာရီကိုမဖြစ်စေဖို့အတွက်ကျွန်တော်တို့ကဒီဥပဒေထဲမှာကျွန်တော်တို့တတိကျကျရေးဆွဲနိုင်ဖို့ကြည့်ပါကျွန်တော်တို့ဟိုစူးစမ်းသင်ချင်တော့မှာပါ။အဲဒါဘယ်လိုလဲသူတို့တွေကလူသားတွေဖြစ်တယ်။ဒါကြောင့်မို့သူတို့တွေလည်းလူသားတွေရမယ်အခြေခံရမယ်ဘေးတွေကိုသူတို့လည်းဟိုရရှိခံစားပုံရှိ
တယ်။ HIV ဝေဒနာခံစားနေရသူတွေနဲ့ပတ်သက်လို့ကုညီဆောင်ရွက်ပေးနေတဲ့ Alliance မြန်မာကဒေါက်တာစိုးနိုင်ကတော့လက်ရှိအကျဉ်းတော်တွေထဲမှာ HIV ဝေဒနာရှင်တွေခွဲခြားဆက်ဆံခံနေရတာနဲ့ပတ်သက်ပြီး VOA ကိုခုလိုပြပြသွားတာပါ။
သာဖြစ်တဲ့ criminal ဖြစ်လို့အကျဉ်းအောင်ကိုကြားပြီးတိုင်အောင်သူတို့ကလည်းပဲကျုပ်ကနေဖြစ်တဲ့ကြောင့်လို့ဒါကတော့ဒီဟိုကဘလို့ common solution ဒါဟို basic human rights အနေနဲ့တော့ access to health ကိုဒါကျမကြီးဆောင်ရှောက်မှုကိုတော့သူကပြည်ပြည်ချင်းချင်းကိုခံစားနိုင်ခွင့်ရှိရမယ်
ဦးသိန်းစိန်လက်ထက်ကဒီအကျဉ်းအောင်ဥပဒေပြင်ဆင်နိုင်ဖို့လှုံ့ဆော်ခဲ့ပေမဲ့တင်သွင်းထမှုကအရာမထင်ခဲ့ဘူးလို့ကိုဗိုလ်ကြီးကဆိုပါတယ်။ဒါကြောင့်လက်ရှိမြန်မာနိုင်ငံရဲ့အကျဉ်းအောင်ဆိုင်ရာဥပဒေကိုနိုင်ငံတကာအသိမြင့်ဖြစ်နိုင်ရေးအတွက်ထပ်မံစူးစမ်းလှုံ့ဆော်နေတာဖြစ်တယ်လို့ကိုဗိုလ်ကြီးကပြောပါတယ်။အခုတည်ဆဲအကျဉ်းအောင်ဥပဒေဟာ1894ခုနှစ်တည်းကရေးဆွဲခဲ့တဲ့ဥပဒေဖြစ်ပြီးနှစ်ပေါင်း100ကျော်တည်တန်းရှိနေတဲ့ကိုလိုနီခေတ်ကဥပဒေတစ်ခုဖြစ်ပါရှင
်။ရရှိမှာခင်ဗျမြမယူရဟဲ့တဲ့ကြံကာလမှာတန်ကြက်နဲ့ဝေပံပြီလို့ဖန်းခါရတဲ့ဒီဒေါင်းလိုမျိုးဆက်တန်ကြက်အဖွဲ့သားတွေထောင်ချခံရတာဟာလွတ်လပ်စွာပြောဆိုဝေပံခွင့်ဆိုတဲ့အခြေခံအကြဆုံးဒီမိုစီခွင့်ရေးဆုံးရှုံးမှုဖြစ်တယ်လို့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေကထောက်ပြနေပါတယ်ဒီမတိုင်ခင်ကလည်းဒီအစိုးရကိုဖြစ်စီစစ်တပ်ကိုဖြစ်စီဝေပံပြီလို့တက်ကြွသူတော်များများဖန်းခံကြတရားစွဲခံကြရပါတယ်လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီအခြေခံတရက်ကို အမှတ်ကန်ချက်မပေးနိုင်တဲ့အခြေအနေဘာကြောင့်မှာလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိများလို့လည်းသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်ကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားနိုင်ပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bemis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
နဖန်အင်ကာညာတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုထိုင်းနိုင်ငံဘက်ကိုလည်းကြည့်ကြရအောင်ပါ။ထိုင်းနိုင်ငံကမြန်မာနယ်ပွားနိုင်ငံမဲ့ကလေးတွေအပါအဝင်တောဝက်ဘောလုံးအသင်းဝင်73ဦးပိတ်မိခဲ့တဲ့ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲဆိုင်မြို့နားကနန်းနွန်းလို့ခေါ်တဲ့ Thamlong ကျောက်ကလိုင်ကူကိုကဘာလှည့်ခီးသွားတွေနဲ့အများပြည်သူကြည့်ရှုနိုင်ဖို့နိုဝင်ဘာလ1ရက်ကစပြီးတော့ထိုင်းအစိုးရကဖွင့်လှစ်ပေးခဲ့ပါတယ်။ဒါဟာနိုင်ငံတကာကပါစိတ်ဝင်တစားစောင့်ကြည့်ခဲ့ရတဲ့နေရာဖြစ်တာကြောင့်ကဘာဝပတ်ဝန်းကျင်ကိုဆက်လက်ထိန်းသိမ်းနိုင်ဖို့ပညာပေးဖြစ်ဖွင့်လှစ်ပေးလိုက်တာဖြစ်တဲ့အကြောင်းထန်လန်ကဘာဝတစ်တော်ထိန်းသိမ်းရေးဒါရိုက်တာကပြောပါတယ်။ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမြောက်ပိုင်းရှင်းရိုင်ခရိုင်မဲဆိုင်မြို့အနီးကနန်းနန်းနွန်ခေါ်ထက်လွန်ရှမ်းမင်းသမီးအိတ်နေတဲ့တောင်နန်းလိုအမိရတဲ့တောင်လိုင်ကူအတွင်းမှာလူငယ်73ယောက်ပြိမိခဲ့တဲ့ဖြစ်ရကြောင့်ဒီလိုင်ကူဟာတကဘာလုံးကစိတ်ဝင်စားတဲ့နေရာဖြစ်ခဲ့တာပါ2018ခုနှစ်ဇွန်လ23ရက်နေ့ကထိုင်းမြောက်ပိုင်းရှင်းရိုင်ခရိုင်မဲဆိုင်မြို့ကမြန်မာနိုင်ငံသားရှမ်းနယ်ဘွားနိုင်ငံမဲ့လူငယ်တွေပါဝင်တဲ့တောဝက်ဘောလုံးအသင်းဟာတောင်လိုင်ကူအတွင်းခိတ္တလဲပတ်ဖို့ဝင်ကြည့်တဲ့အချိန်မိုးရေရွာလာပြီးလိုင်ကူအတွင်းမှာတောင်ကျရည်တွေတက်လာတာကြောင့်ဂူပြင်းကိုပြန်မထွက်နိုင်တော့ပဲ18ရက်ကြာပိတ်မိနေခဲ့ပြီးတဲ့နောက်မှာတော့သူတို့ကိုအသက်ရှင်ရခဲ့တင်နိုင်ခဲ့ပါတယ်။သူတို့ကိုကယ်ဆယ်ရင်းနဲ့အောက်ဆီဂျင်ပြတ်လက်ခဲ့တာကြောင့်ထိုင်းရည်တက်ကတက်ချက်ကြီးတူဦးကတော့သေဆုံးသွားခဲ့ရပါတယ်။ဒီလိုင်ကူဟာမိုးရင်းမှာတောင်ကျရည်ကြောင့်အန္တရာယ်များပေမဲ့အခုအခါမှာတော့ကဘာလက်ခီးသွားတွေနဲ့ထိုင်းနိုင်ငံသားတွေကြည့်ရှုနိုင်အောင်နိုဝင်ဘာလတရနေ့ကနေစတင်ပြီးဖွင့်လှစ်ပေးလိုက်ပြီးဖြစ်ကြောင်းထက်လွန်တဘာဝတက်တော်ထိန်းသိမ်းရေးဒါရိုက်တာနိုင်ဂျုံခလိုင်ဝရဖုံကအခုလိုပြောဆိုသွားပါတယ
်ကျေးဇူးတင်ครับพี่ผมก็อยากจะเป็นตำรวจอยู่และคิดว่ายังเป็นประโยชน์
သမိုင်းဝင်နိုင်ငံတကာတည်တဲ့လှိုင်ကူဖြစ်တာရဲ့အများပြည်သူစိတ်ဝင်စားတဲ့နေရာဖြစ်တဲ့အတွက်သဘောပတ်ဝန်းကျင်ထိမ့်သိမ်းမှုတွေကိုပညာပေးတဲ့အနေနဲ့ကျွန်တော်တို့ကဖွင့်လှစ်ပြသတာဖြစ်ပါတယ်။လှိုင်ကူရဲ့သမိုင်းကြောင်းနဲ့ကလေး73ယောက်ကိုကယ်တင်ခဲ့တဲ့ဖြစ်စဉ်တွေကိုမှတ်တမ်းတွေနဲ့ပြသထားပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။အမျိုးသမီးနဲ့ကလေးတွေကိုကူညီဆောက်ရှောက်မှုပေးနေတဲ့ထိုင်းဖောင်ဒေးရှင်းကဘုတ်အဖွဲ့ဝင်မစ်ဖုန်ထောင်းကတော့အခုခါမှာအန္တရာယ်မရှိသွားလာလဲပတ်လို့ရအောင်ထိုင်းဆိုရကစီစဉ်ဆောင်ရွက်ထားတယ်လို့လည်းဆိုပါတယ်။တဝက်ဘောလုံးအတင်းဝင်73ဦးဟာဒီလိုင်ကူကိုလဲပတ်ရင်းနဲ့သဘာဝဘေးအန္တရာယ်ကြုံတွေ့ခဲ့ရပြီးလိုင်ကူထဲမှာပိတ်မိခဲ့တာပါ။တောင်ကျရည်တွေအဆက်မပြတ်ဝင်နေတဲ့လိုင်ကူထဲမှာအသက်အန္တရာယ်ရှိတဲ့အထိဖြစ်ခဲ့ရပြီးပြင်ပနဲ့အဆက်အသွယ်ပြတ်သွားခဲ့ပါတယ်။သူတို့ကိုထိုင်းဆိုရကကယ်ဆယ်ခဲ့တာတွေနိုင်ငံတကာကစုပေါင်းပြီးကယ်ဆယ်ခဲ့တာတွေကြောင့်ကမ္ဘာမှာစိတ်ဝင်စားတဲ့နေရာတစ်ခုဖြစ်လာခဲ့ပါတယ်။လိုင်ကူကိုအရင်ကတည်းကလဲပတ်ခွင့်ပေးထားပေမဲ့စနေတကြနဲ့အန္တရာယ်မရှိအောင်လှုပ်ဆောင်ထားချက်တွေအားနည်းခဲ့ပါတယ်။အခုခါမှာတော့ကဘာလက်ခီးသွွားတွေလဲပတ်လို့ရမယ့်နေရာတစ်ခုဖြစ်ပြင်ဆင်ထားပြီးဖြစ်ပါတယ်။မဲဆိုင်ထက်လွန်လိုင်ကူထဲမှာ2018ခုနှစ်ကပိတ်မိခဲ့တဲ့တောဝက်ဘောလုံးအသင်းဝင်73ဦးနဲ့ပတ်သက်လို့ကဘာကျော်ဖြစ်ရမှန်ဇလန်းကိုရုပ်ရှင်ဖြစ်ရိုက်ကူးဖို့အမေရိကန်နိုင်ငံက SK Global ရုပ်ရှင်ထုတ်လုပ်ရေး Netflix အဖွဲ့ကိုထိုင်းအစိုးရကမူပိုင်ခွင့်ရိုက်ကူးခွင့်ပေးထားခဲ့ပါတယ်။ကလေးတွေကိုမတွေ့မချင်းဤအမျိုးမျိုးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုနှင်းကြမပြတ်လုပ်ခဲ့တဲ့ထိုင်းရေတပ်မတော်နဲ့ထိုင်းဆိုရရဲ့ထိုင်းလူထုတွေရဲ့လူသားချင်းစာနာမှုတွေကိုလည်းတကဘာလုံးကချီးကျူးခဲ့ကြပါတယ်
။မအေးမှပြပြသွားတာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးလို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American သံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ်89ကိုဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။2019ခုနှစ်နိုဝင်ဘာလ4ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ 19.25 32တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုညဆက်ပြီးတော့10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့မြန်မာတခွင်စီးပွားရေးကဏ္ဍတက်တန်ရောင်သတင်းလွှာနဲ့အတူဘလော့ဂါတွေပြောသမျှအစီအစဉ်မှာတော့
အိမ်မှာနေနေင်းနဲ့ကိုလူများမယောက်ရဲ့ဒီကလေးမယောက်ရဲ့နဲ့ကွန်မြူနတီလို့ကိုအထင်မှားရတယ်ပေါ့နော်ကိုကအွန်လိုင်းမှာစာပြီးရောင်းလို့ရတယ
်လူမှုကွန်ရက်ပေါ်ကတဆင့်တနိုင်တပိုင်ဈေးရောင်းရာကနေ3လအတွင်းစိုင်စဖွင့်နိုင်ခဲ့သူတယောက်ရဲ့အွန်လိုင်းစီးပွားရေးလုပ်ငန်းအကြောင်းနားဆင်နိုင်ပါတယ်ဒီအစီအစဉ်တွေမှာအခုအရင်ဆုံးမြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံမှာစာကြည့်တိုက်တွေရှိပေမဲ့လူအပ်ချက်များသလိုလူတွေကလည်းစိတ်မဝင်စားကြလို့နိုင်ငံတကာမှလိုစာကြည့်တိုက်ရင်ကျေးမှုထွန်းကားအောင်ဘာတွေလုပ်သင့်ပါသလဲမြန်မာခသတင်းအေဂျင်စီကကိုထူးဆက်တင်ပြပေးထားပါတယ်ရှင
်ရန်ကြားရေးနဲ့ပြည်သူဆက်ဆံရေးဦးစီးဌာနရုံးတွေမှာအစိုးရစာကြည့်တိုက်တွေဖွင့်လှစ်ပေးထားပြီးပြည်သူမဆိုသွားရောက်ဖတ်ရှုငှားရမ်းလို့ရပါတယ်။စာဖတ်ဝါသနာပါသူတွေစာပေအဖွဲ့အစည်းတွေကလည်းကိုထူကိုထစာကြည့်တိုက်တွေကိုရက်ွက်ကြေးရွာတွေမှာခုအစီအစဉ်နဲ့ကိုထူထောင်လာကြပါတယ်။ဒါကြောင့်မို့စာကြည့်တိုက်တွေအတော်သင့်ရှိလာပြီဆိုပေမဲ့ကျောင်းသားလူငယ်တွေစာဖတ်ခြင်းစိတ်ရှိလာဖို့နဲ့စာကြည့်တိုက်တွေကိုအသုံးချဖို့လည်းလိုနေသေးတယ်လို့စာကြည့်တိုက်တွေဖွင့်လှစ်နေသူတွေကဆိုပါတယ်။ပညာရေးစနစ်မှာစာသင်ကြားတဲ့ပုံစံအပြောင်းလဲဖြစ်လာရင်တော့စာကြည့်တိုက်တွေကိုအသုံးပြုမှုတိုးတက်လာနိုင်မယ်လို့စာကြည့်တိုက်များကွန်ရက်မှာဥဆောင်ညွှန်ကြားသူဦးမော်မော်ဆိုကအခုလိုပြောပါတယ်။
ဆိုတော့ကျွန်တော်ရဲ့ပညာရေးစနစ်ကစာရက်အသုံးပြုတဲ့ပညာရေးစနစ်မဟုတ်ရင်စာရက်ကိုအသုံးပြုခတ်တယ်။ဆိုတော့နိုင်ငံကမှရှင်းတယ်သူကကျောင်းမှာသူတို့ကဒီဘယ်ချက်ချက်ပဲပေးတာပြီးရင်စာရက်မှာတွားပြီးတော့မှကိုယ့်ဘာကိုလမ်းမလို့ရတာ။ဆိုတော့အဲ့ဒါမျိုးကျွန်တော်ကအားနေတယ်အပညာရေးစနစ်ကိုကျွန်တော်ချိန်ဖို့လိုတယ်ဆိုတော့အခုဆိုရင်လည်းဒီအစီအကံပညာရေးရဆပြီးတော့မှ library ကိုအသုံးပြုတာလေးတွေကျွန်တော်ထည့်သွင်းလာပြီဆိုတော့ကျွန်တော်ထင်ပါတယ်ဒီရာကိုတခြားလေးဆက်လက်အကောင့်နဲ့ဖွင့်နိုင်တယ်အချိန်ကိုမပြတ်ဆက်လုပ်ဝါနိုင်ရင်တော့ပိုကောင်းလာနိုင်မယ
်ဒါအပြင်စာကြည့်တိုက်ပုံစံကိုပြောင်းလဲပြင်ဆင်တာတွေစာကြည့်တိုက်အင်္ဂါရပ်တွေပြည့်စုံအောင်ဖြည့်ဆည်းပေးတာတွေနဲ့အစိုးရအတိအမှတ်ပြုပြီးအထောက်ပံ့ပေးတာတွေလည်းလိုအပ်နေတယ်လို့ဥမ္မမော်ဆိုကဆက်ပြောပါတယ်
ကျွန်တော်တို့ဒီလေ့လာကြည့်သလောက်ဆိုရင်တော့ဟိုမှာဒီရန်ကုန်မှာဆိုရင်တော့ဒီပညာရေးစာကြည့်တိုက်ဒီငါကူလောက်ကတော့အစ်စ်ဖြစ်တာမျိုးတွေရှိတယ်။အဲနေနေမှာဆိုလည်းချို့တွေကမဆိုးပါဘူးသူတို့ဒီစာအုပ်ဒါဖတ်ကြတာမျိုးတွေရှိတယ်။သူတို့လည်းတော်တော်လေးတော့ဖြစ်စည်းထားပေးတယ်။သူကအင်တာနက် line တွေပါလေရအောင်သူလုပ်ထားပေးတယ်ရှိတယ်။ဒါပေမဲ့ခုနကကျွန်တော်ပြောတဲ့အချက်ကဒီလူလူပါဝင်တဲ့ပုံစံကအားနည်းနေတယ်။ဆိုတော့အဲ့ဒါကိုသူတို့ကြည်ကြပြတ်ပြတ်လုပ်ဖို့လိုတယ်။ဆိုတော့လူလူကကိုယ်စာကြည့်ကြိုက်လို့သဘောထားတယ်ကိုယ်ပိုင်လို့သဘောထားပြီးတော့မှဒီကျွန်တော်တို့ဒီပူပေါင်းပါဝင်တယ်ပေါ့ဥပမာသာပြောဟိုလူအပ်တဲ့အမှန်တရားဖြစ်စည်းပြီးတော့မှတို့ရှောင်းမှုလို့ဆောင်တာမျိုးဥမာကလေးတွေစာဖတ်ဖို့ဆိုရင်ကျွန်တော်တို့အဖွဲ့တွေရရင်တော့တွားပြီးတော့အဲ့မှာကိုယ်တိုင်ကိုငွေကြီးနဲ့လောက်တာမျိုးတွေလုပ်ဖို့လိုတယ်ပေါ့နော်အားလုံးပါဝင်တဲ့ပုံစံကိုဖော်ဆောင်နိုင်ရင်တော့ပြင်ကြားရေးတွေအကောင်းလာမယ်အခုကတော့ရုံးပုံစံနဲ့ဆန်နေလို့ပဲကျွန်တော်တို့မှတ်ချက်ပြုချင်ပါတယ
်လူငယ်တွေစာပေဖတ်ချူလာဖို့ဆိုရကလည်းစာပေပွဲတော်လုပ်ပေးတာတွေစာကြည့်တိုက်တချို့ကိုပြုပြင်ပြောင်းလဲပေးတာတွေစာကြည့်တိုက်မှုတွေကိုရေးသွေးမြင့်တင်တန်းပို့ချပေးတာတွေလုပ်ဆောင်နေပါတယ်စာကြည့်တိုက်တွေရှိနေုံတွေမကပဲကျောင်းသားလူငယ်တွေစာဖတ်တဲ့လေ့ကျင့်ရှိဖို့ငယ်စဉ်ကလေးဘဝတွေကစာအုပ်စာပေတွေနဲ့နှီးစပ်အောင်မိဘတွေကလှုပ်ဆောင်ပေးတင်တယ်လို့ရွှေလျားစာကြည့်တိုက်လှုပ်ဆောင်နေတဲ့ဦးမျိုးမင်းထွန်းကပြောပါတယ
်ဖြစ်စေချင်တာကတော့ပြည်သူတွေကိုလည်းတည်စေချင်တာကျွန်တော်တို့ငငယ်တုန်းကလိုမျိုးပဲကျွန်တော်တို့စာအုပ်ကင်ပြီးဆိုအမေဖေတွေကနေပြောဟာအပြင်စာတွေမလုံးနဲ့ကျောင်းစာတွေပဲလုံးဒါတွေကအပြင်စာတွေကဟိုမင်းတို့တက္ကသိုလ်ပြီးသွားတော့မှလုံးဆိုတဲ့ဟာမျိုးဒါတွေကတကယ်ပြောလို့ရှိရင်ကလေးတွေရဲ့ဒီစာဖတ်ခြင်းစိတ်တွေအများကြီးအဟန့်သားပေးတဲ့လူမှုပုံစံပါတကယ်ပြောလို့ရှိရင်ကလေးတွေစာဖတ်တာအရင်ကောင်းတယ်ခုနောက်လိုမျိုးကလေးတွေမလိမ္မာဘူးဆိုရဆိုရင်သူတို့တွေကိုဒီစာရများများပေးဖတ်လိုက်ဘယ်လိုပုံစံမျိုးတွေကတော့လူတွေကြိုက်တယ်ဘယ်လိုပုံစံမျိုးကလူတွေမကြိုက်ဘူးဆိုတော့စာအုပ်ထဲကသူတို့ချက်ဖွဲပြီးတွေးရှိသွားပါလိမ့်မယ်ဆိုတော့မိသားစုတွေကိုလည်းတိုက်တွန်းကျင်တယ်ပြောလို့ရှိရင်စာဖတ်ဖို့ကြိုးစားနေတဲ့ညီညီမတွေကိုလည်းတိုက်တွန်းကျင်တယ်အဲစာအုပ်တွေကနေပြီးတော့ဘဝသူတခြားဘဝတွေကိုကျွန်တော်တို့တွေးပြီးသွားပြီဆိုလို့ရှိရင်ကိုယ့်ရဲ့ဘဝကဘယ်လိုပုံစံမျိုးအကောင်းဆုံးဖြစ်မလဲဆိုတာကိုရှာဖွေတွေးရှိလာပါလိမ့်မယ်မဟုတ်လို့ရှိရင်ကိုယ်ကဘယ်လိုပုံစံမျိုးရှင်သန်ရမလဲ ကိုယ့်ရဲ့လူသားဖြစ်တယ်မှုကဘာလဲဆိုတဲ့အဓိပ္ပာယ်ကိုတို့ဒီစာအုပ်တွေထိတွေ့ခြင်းကတော့တို့တွေ့အောင်ပါမို့
ကလေးငယ်တွေစာအုပ်စာပေဖတ်ချက်မှုအခြေအနေနဲ့ပတ်သက်လို့တာမွေမြို့နယ်မှာဖွင့်ထားတဲ့မေတ္တာညွန့်စာကြည့်တိုက်ကစာကြည့်တိုက်မှုဥအောင်စိုးကသူ့အတွေ့အကြုံကိုပြောပါတယ
်ဟောအဲ့ဒီကျွန်တော်ရဲ့အတွေ့အကြုံအဲ့ဒီတာမွေစာကြည့်တိုက်မှာ၃နှစ်ကြာကျော်ပဲအခုဒီမှာ၄လဒီတော်တွင်းမှာပြောမစွင်တိတ်ဆိုးဝိုင်းတော့မရှိတော်တော်လေးစိတ်ဝင်စားကြပါတယ်အထူးသဖြင့်ကလေးပေါ့ကလေးပိတ်တတ်များတယ်အဲကလေးတွေနဲ့တူတူအဲ့ဒီသူတို့အိမ်ကနေပါလာတဲ့မိသားစုတွေပေါ့လေအမေတွေအဖေတွေသူတို့မိသားစုတွေပါလာတဲ့အတွက်အားရစရာတချို့တော့ရှိပါတယ
်စာကြည့်တိုက်တွေဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်နေတဲ့စာကြည့်တိုက်များကွန်ရက်အနေနဲ့လဲចောင်းသားလူငယ်တွေစာကြည့်တိုက်တွေနဲ့နှိစက်လာအောင်စာကြည့်တိုက်တွေမှာပကြီးတင်တန်းပေးတာတွေစာကြည့်တိုက်ကောင်းတစ်ခုဖြစ်အောင်ကူညီပေးတာမျိုးတွေလှုပ်ဆောင်ပေးနေပါတယ်ဒါအပြင်စာကြည့်တိုက်တစ်ခုလို့အသုံးချနိုင်မဲ့ Save the Library Mobile Application ကိုထုတ်လုပ်ထားပြီးအဲ့ဒီ Application ကနေစာအုပ်တွေအသံဖိုင်တွေအချက်အလက်တွေမှတ်စုတွေကိုရယူနိုင်တယ်လို့သိရပါတယ်။ကျွန်တော်ထူးဆက်ပါ။မြန်မာ့ခသတင်း Agency ကနေ VOA တို့ပေးပို့လိုက်တာပ
ါ။မြန်မာတခွင်စီစဉ်ကိုနားဆင်ရပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။ကပိုင်ရှင်တွေအခွန်ဆောင်မှရင်မှတ်ပုတ်တင်ခွင့်ပေးမဲ့ကညာနာကုန်းလန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနရဲ့ကြေညာချက်က2020ပြည့်နှစ် January 1ရက်ကစပြီးအသက်ဝင်ပါမယ်။အရင်ကကားတစီးကို15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းကြားအခွန်ကောက်တာကနေအခုဆိုရင်300ရာခိုင်နှုန်းပဲပေးပြီးရင်ပိုင်ရှင်အမည်လိပ်စာမှတ်မှန်ကန်ကန်ပြောင်းလဲပေးနိုင်မဲ့အခွင့်အရေးလို့ကညာနာကကြေညာထားတာပါ။မော်တော်ယာဉ်ကုန်စီးမြင့်တက်ကအလုပ်ဖြစ်နိုင်သလားဆိုတာကိုကားထုတ်လုပ်ရေးလုပ်ငန်းရှင်ဒေါက်တာစိုးထွန်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ခီထိုက်ကတင်ပြထားပါတယ်ရှင
်။ရက်ခွန်ကနေဒီငွေကုန်မပြနိုင်တဲ့သူကောက်တာဘူးနော်။အညာနာကောက်တာတော့မဟုတ်ဘူး။အညာနာတော့နာမည်ပြောင်းဖို့အတွက်ဝင်သွားပြီးတဲ့သဘောအရင်တော့တော့ဒီအညာနာအနေနဲ့နာမည်ပြောင်းလဲရတယ်ဆိုလက်ခံထားတာဘူးနော်။အခုကနာမပြောင်းရသေးတယ်ကန်ဆယ်လို့မရတဲ့ပုံစံမျိုးတော့ခါတော့တော့ရတယ်တော့ပောက်တယ်ဆိုတော့ဒီစနေနေ့နဲ့တော့မဆိုင်ဘူးဒီနေ့ခုံကတော့ဆောင်းပါမယ်နော်ဟိုဘောတစ်ကတော့ကိုယ့်ရဲ့ဒီ registration တော့မှန်သွားတော့ပေါ့နော်ဒီနေ့ကခုနံပါတ်မဟုတ်ဘူးပေါ့နော်အခုတော့ခုနံပါတ်ကိုလိမ့်ဆိုင်တော့ဒီအုံနာဘုတ်ထဲမှာပိုင်ဆိုင်မှုဆောင်ဦးထဲမှာ registration မှန်သွားတယ်မှန်တော့ဒီသူ့အနေနဲ့ကတော့ဒါဒီမှုဖြစ်တယ်ကားတိုက်ရဆိုတော့လိုက်လို့ဆိုရတာပေါ့နော်ဖြစ်တာမြန်မာနစ်ကတော့ပန်ဆန်မှုအနေနဲ့ပြောရတော့လေဒီဥက္ကင်းဖြစ်တဲ့နေရာမှာကိုယ်နဲ့ပဲတောက်တော့ပြောရတာပေါ့ကြီးဆင်ပြီးတော့ဒီကြတော့မှုဖြစ်တယ်ကားခိုးသွားတယ်တခုခုတောက်တဲ့နေရာမှာပြဿနာလည်းရှိတော့နော်ဒီဒီဒီနေ့ကနောက်တစ်ခုကတော့ဒီကားကိုပြန်ပြီးခေါ်ဆောင်လိုက်တော့ရင်းနေတော့ပြန်ရောင်းလိုက်တယ်ပေါ့နော်မတင်းသိနေရတဲ့ကားခေါ်ဆောင်လိုက်တယ်ဆောင်ပြန်ရောင်းလိုက်ဒီသိနေရအခုတည်းဒီ ไฟ many ခေါ်မျိုးကြီးပေါ့နော်အခွန်ဆောင်ပြီးမျိုးဖြစ်သွားတာ
ဒီကွက်ဆိုင်ရာသတင်းအချက်လက်ကိုဒီလိုကြိုရတယ်ကြိုပြီးတော့ပေါက်ကြားတယ်ဆိုတာမျိုးကအပြင်ဒီကားစီးကွက်တို့ဘာလို့မှရောဒါတည်းကဟိုကြိုရတဲ့လူကပို့ပြီးတော့အသုံးချထက်ရင်အကျိုးရှိမသွားနိုင်ဘူးလားရှင်ဆရာဒီဟာကဈေးကွက်ပေါ်မှာရောဒီလိုသတင်းချက်လက်ပေါက်ကြားမှုကဘယ်လောက်အရေးကြီးပါလဲဆရာ
အရင်ပေါ့အရင်တော့ကတော့ခုနညီဟိုညောင်းနေဒါအဲ့တဲ့အချိန်ကတော့ကိုယ်တို့ဒီနော်ကြိုးရှိတယ်နော်ဘယ်နဲ့ဗတ်အဲ့လိုရမှာလဲကျို့ live ဝင်ကြတယ်ပါညာဘောနော်အဲဒီကားအစုပ်ကြီးနေမှာ live ဝင်တယ်ဘောနော်ပုံမျိုးရှိတယ်ဒါခုနဘတ်ကားတွေညီတော်ကလူစီးစလေးထုတ်ပေးမယ်ဘောနော်ဒါမျိုးတည်းဒါတော့ဈေးကွက်ရတော့တရေကြိုတည်တော့တချို့လည်းဒီပုံမှာကျိုးရှိအောင်လုပ်တဲ့လူတွေရှိဖြစ်ဖြစ်တယ်ဘောနော
်ဈေးကွက်ထဲရရောဒီအခွန်300ခန့်လုံးစောင့်ပြီးတော့ဟိုအမီပြောင်းဖို့အပေါ်မှာဒီဈေးကွက်ထဲကတုံ့ပြန်ချက်ဘလို့ရှိပါလဲ
အဲဈေးကွက်ထဲကတော့အများစုကတော့အခွန်မဆောင်ခြင်းရောက်ဘူးဟောဘာလို့ဖြစ်လဲဟောရင်တော့ဆောင်တဲ့တော့ကြောင့်မလို့ဟိုသက်သာထပ်ပြီးကုန်တော့မဆောင်ခြင်းရောက်ဘူးနော်ဒီလူတွေကနောက်တစ်ခုကဒုတိယချက်ကတော့ဒုတိယကျွန်တော်တို့စီမှာကားဟောင်းအယောင်းပဲလုပ်နေရလို့ရှိသေးဒီကားဟောင်းအယောင်းပဲလုပ်တဲ့အခါမျိုးကြတော့တော်ဝယ်တဲ့ယောင်းနဲ့လုပ်တဲ့နေရာမှာဟိုတို့ကြတော့အခွန်ဆောင်မယ်ဆိုတော့ဒီဟာတွေ့ထက်ပြီးကုန်ကြနေရမှာနော်
ကားဟောင်းကကတိရောအခုနှုံးတာက300ခန့်လုံးကဒီ registration မှတ်ပုံတင်ကအတူတူပဲပေါ့
သူကမှတ်ပုံတင်ကမဟုတ်ဒီဟာကဒေရန်ကိုကလာစဉ်အင်ကန်တက်ဆောင်တာရင်ဒီဝေပြည့်ရင်ဒီဥစ္စာဆောင်ရမှာမလို့ဆိုတော့ကျွန်တော်စီမှာအများစုကဒီပုံမှန်ကိုမဆောင်တာများတယ်ကွန် ID ရှိရတယ်လို့မရှိဘူးနော်
်ဒီတော့သူကဒီကောင်းမယ်အိမ်ဝယ်တဲ့နေရာမှာဒီဝေစိုးစောပန်ပြရရလဲဆိုတော့ပြခိုင်းရင်မပြနိုင်ဘူးမပြနိုင်တဲ့ဒီကြောင့်ကိုသူကအဲ့ဟာကိုခေါ်ဆောင်သွားတယ်ဒါလို့ဒီစိုးစောပန်ပေါ့နော်ဒီလိုပြနိုင်နေဆိုတော့စောင့်ရမလို
့ဝင်းငွေကွန်မပြနိုင်မဲနဲ့ဒီတိုင်းကားဝယ်ထားတဲ့သူတွေအနေနဲ့ဝင်းငွေကွန်300ခန့်လုံးစောင့်ပြီးတော့တရားဝင်လုပ်တင်တယ်လို့ဆရာထင်ပါသလား
တခုရှိတာပေါ့ကျွန်တော်တို့လည်းဒီမင်းမင်းရင်တော့တက်ကတော့ကိုကားကိုအမြဲစီးကိုပိုင်စီးရလို့တော့စောင့်ပြီးတော့ပြောင်းပြီးစီးရတော့ကိုဆင်ပြေတာပေါ့နော်ဟိုလမ်းစီဝင်ရတာခက်ပါဘူးနော်နောက်တစ်ခုကျရရောင်းဝယ်လုပ်နေတဲ့ကားပေါ့နော်အောင်တော့ကြည့်တယ်ရောင်းဝယ်လုပ်တဲ့ကားရတော့လေတော့လေမဆောင်မင်းနဲ့သွားရတော့လေရတာပြီကားကိုပြန်အောင်မယ်ဆိုတဲ့ကားတော့တော့ဘယ်ခုနဲ့မပေါ့မင်းတစ်ခါပြန်ရောက်တော့ဒီရောက်ပါဖြစ်နေတာပေါ့နော်အဲ့ဒီနှစ်ခုတော့ကျွန်တော်တို့မြင်အောင်ခီးပါလားပြန်ရောက်ပါလားအဲ့ဒီဆက်တော့ရှိ
လက်ရှိဒီအခွန်300ခန့်လုံးဆောင်ရမယ်ဆိုတဲ့ဟာကတကယ်တကယ်တမ်းလက်တွေ့မှာရောအလုပ်ဖြစ်လာနိုင်မှာမလားဆရာဘယ်လိုသုံးသပ်ပါလဲ
အဲခုကတော့ဒါကတော့ခုနနံပါတ်ကားနံပါတ်ကြောင်းတာပြည်ပြည်အင်းနဲ့ကြောင်းတာကားပါမဟုတ်ဘူးအင်းကြံနေနေပဲကြောင်းတာပြည်ပြည်ပေါ့နော်ဟိုလေဂျီစာကြောင်းရင်တော့300ရင်တော့ဆောင်ရမယ်တဘောလို့ရှိတာမဆောင်ဘူးဆိုရင်တော့မပေးဘူးဒီဘက်မို့နေလို့မပေးဘူးနော်အခုသူတွေကထောက်ပြတာပေါ့အမှန်တော့ဌာနမတူဘူးပေါ့နော်ဟိုဂျန်နက်တန်းကြီးပေါ့နော်လေဂျီစာလုပ်တဲ့ဈေးစာဒီအခွန်နဲ့မဆိုင်ခွန်ပြနေရမလို့ခွန်ကတရားတော့စက်စက်ခွန်ကိုချနာကောက်အောင်ပေါ့နော်လေဂျီစာအဓိကလို့ခွန်အဓိကကောက်ဖို့ဒါကိုပြောတာပေါ့နော်အဲ့ဒါဒီကဘဝဒီမှာကြာတော့ခုနလိုပေါ့ကျွန်တော်တို့ကဒီအဲ့လိုတော့လုပ်မယ်ဆိုရင်အများစုကခွန်မဆောင်ဘူးပေါ့မဆောင်တဲ့ကြောင့်မို့တက်ဆိုင်ရအခွန်ဝကြီးဌာနကိုင်းမနာကိုမိတော်ရက်ဆန်တာတွေကြောင့်မို့သူကခွန်ဆောင်ပြီးရဆောင်လဲကြာမှာနောက်ဘုံတင်ပြီးပြည့်တယ်ပေါ့နော်အဲ့ဒီချက်ကိုသူကလက်ရှိမြင်းပွားနေကြတယ
်ဆရာသဘောကရောဘယ်လိုရှိပါလဲ
အဲဒါတော့လည်းဆက်စုမှကူပါတော့ကျွန်တော်တို့နေနေပြောရတာခက်တယ်ပေါ့နော်ခုနလက်ရှိနေထားမှာတော့ဒီအခွန်အနှောင်းတုတ်ပေးနေရတာတော့ကျွန်တော်တို့ရှိမှများတယ်။အဓိကတော့ကျွန်တော်တို့ကမှတော့ဒီအခွန်ဆောင်ဖို့အတွက်ဒီကားရဲ့အိမ်တွေဝယ်မှမဟုတ်ဘူး။ပုံမှန်အခွန်ဆောင်ဖို့အတွက်ကိုကျွန်တော်တို့ကဒါခွန်နဲ့ပတ်သက်ပြီးတော့သဘောနဲ့ဆိုတော့အသိဉာဏ်တွေရှိတယ်အောင်ဒီရှိတယ်အောင်ဆောင်ရဖို့လိုတယ်လို့ပြောမှာ။ဒါတော့အဓိက root cause ဆိုတော့အခြေခံချက်တယ်
။ဒီဘက်တချို့နိုင်ငံတွေမှာအထူးသဖြင့်ဒီဘက်နိုင်ငံကြီးတွေမှာဆိုရင်သူကအခွန်မဆောင်ရင်ဒါဟာကြီးမားတဲ့ပြစ်မှုဖြစ်ပါတယ်ဆရာ။အစိုးရဘက်ကလည်းအခွန်ကိစ္စကိုတင်းတင်းကြပ်ကြပ်ဟိုဆောင်ရွက်တဲ့သဘောမှရှိပါတယ်။ဆိုတော့မြန်မာနိုင်ငံမှာရောက်တော့ရောဟိုလူတွေ awareness ရှိဖို့ဆိုတာထက်အစိုးရဘက်ကဟိုလှုပ်ထုံးလုံနေပိုင်းမှာတိတိကျကျကင်တွယ်လုတ်ကင်နိုင်တဲ့အနေအထားရှိပါသလား
။ကျွန်တော်မြင်တာအခွန်နဲ့ပတ်သက်တဲ့ system ပေါ့နော်။ဒီသူပြတော့ဒီ online system database system ဒီဟာအဓိကလိုအပ်မှဖြစ်တာပဲ။အခုအဲ့ဒီစနစ်မရှိဘူးနော်။ကျွန်တော်ကပြင်ရမှာစနစ်ကိုပြင်ဖို့လိုတာပေါ့။အခွန်ဆောင်မှုဆိုတာဗဇက်ကပြောလို့နေလက်တွေမှာတကယ်ဆောင်တဲ့လူတော်မှာဟိုချင်းတော့လိုလည်းကိုဆောင်ရမှာမဟုတ်ဘူး။ဒါနဲ့တန်းစီမှာကိုကျွန်တော် online နဲ့တင်ပြီး online payment နဲ့ပေးတယ်လို့ရတယ်မဟုတ်ဘူး။ကျွန်တော်ကလက်ဆိုင်အခွန်ဝန်ကြီးဌာနကိုဝတ်တူရတယ်။ဒီနေရာမှာလည်းဒီရှိတဲ့ဝန်ထမ်းနဲ့အခွန်ဆောင်တဲ့လူတွေမမြအောင်။အများတဲ့ခါကျကျွန်တော်ကဟိုဆောင်ရတာပေါ့နော်။ဆောင်တဲ့နေရာမှာလည်းသူတို့ဒီကွာ challenge ထုတ်သူကပန်သွားဆောင်ဆိုသူကပန်သူတက်မှတ်တဲ့ပန်သွားသွားရမတန်းစီပြီးဆောင်သွားအဲအခုဆောင်သွားတဲ့ဒီလေသူကလည်းဒါဤစီအောင်ပေါ့နော်ကျွန်တော်မြင်လားစနစ်ကိုပြောင်းဖို့လိုတယ်တော့တစ်ဖက်မှာလည်းသူကအခုဆောင်တာနဲ့မဆောင်တာနဲ့ဘာမှကျွန်တော်က incentive မရှိဘူးဒီလိုဒီဒါတာ incentive နဲ့မရှိဘူးရင်းရင်းနဲ့မရှိကျွန်တော်တို့ဒီမှာအခု ID ဆိုတာ US လိုဟာမျိုးဆိုရင်ဒါ verify form ကိုဖြည့်ရတာနဲ့အခု ID နဲ့ social security number ဆိုတာဖြည့်ရတာကျွန်တော်ဒီမှာအခု ID မရှိရမှာတော့များတာပေါ့နော်အများစုကမရှိဘူးဒီကိုယ်ကလည်းတော့ကြွားအကောင်အထည်ရှိဘူးကိုယ်မလိုက်တော့ရှိတယ်လို့ပါဆင်နေအားရှိတယ်အဲ့တော့ဒီလိုမျိုးမျိုးများရတယ်တော့
စီပွားရေးကဏ္ဍကိုနားဆင်ခဲ့ကြတာပါရှင်။အခုဘလော့ဂါတွေပြောသမျှအစီအစဉ်အလှည့်ကြပါပြီ။မြန်မာနိုင်ငံမှာပစ္စည်းမျိုးစုံကိုအွန်လိုင်းပေါ်မှာမှာယူဝယ်နေရောင်းနေကြတာမို့ရောင်းသူတွေအနေနဲ့လုပ်ငန်းကြီးကျယ်လာအောင်ဘာတွေလုပ်သင့်ပါသလဲ။ဝယ်သူဘက်ကရောစိတ်ချလက်ချပစ္စည်းဝယ်နိုင်ဖို့ဘာတွေသိထားသင့်ပါသလဲ။ Facebook လူမှုကွန်ရက်ပေါ်ကနေတစဉ်တနိုင်တစ်ပိုင်ဈေးရောင်းရာက3လအတွင်းဆိုင်စဖွင့်နိုင်ခဲ့သူတယောက်ကိုမဆုမြတ်မွန်ကဆက်သွယ်မေးမြန်းပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါရှင်။
မြန်မာနိုင်ငံမှာအိမ်သုံးပစ္စည်းတွေ fashion ပစ္စည်းတွေကစလို့အိမ်ချမ်းမြေမော်တော်ကားတွေအထိ online ပေါ်မှာကြော်ညာပြီးအယောင်းဝယ်လုပ်နေကြပါပြီ။ကိုယ်ပိုင် website ထောင်ရောင်းကြသလိုအများအပြားကတော့ Facebook လူမှုကွန်ရက်ပေါ်မှာအယောင်းကြော်ညာ page လုပ်ပြီး online shopping site ဖွင့်ထားကြတာဖြစ်ပါတယ်။ OGYS ဆိုတဲ့အမျိုးသမီးသီးသန့် online shopping group ထဲမှာ shopping လုပ်ငန်းစခဲ့တဲ့ Bigoo ဆိုတဲ့ဆိုင်ကတော့ကြောက်လက်ကောက်တွေကိုတပိုင်းတနိုင် online ပေါ်မှာစရောင်းခဲ့တာကနေ3လအတွင်းမှာကိုပိုင်းဆိုင်ဒီဇိုင်းဖွင့်နိုင်တဲ့အထိအောင်မြင်ခဲ့ပါတယ်။အခုဆိုရင်လက်ဝတ်လက်စားတွေဒါမှမဟုတ်ပြည်တွင်းလက်မှုပစ္စည်းတွေအိတ်တွေအမျိုးသမီးဝတ်မြမဝတ်စုံ ready made တွေကို online ကနေရောရန်ကုန်မန္တလေးဆိုင်ခွဲနှစ်ခုကနေပါရောင်းချပေးနေပါတယ်။အရင်အနည်းမရှိသူတယောက်အနေနဲ့ online ရဲ့အစွမ်းမပါပဲအခုလိုအချိန်တို့အတွင်းမှာဆိုင်ဖွင့်ဖို့မလွယ်နိုင်ဘူးလို့ဘီဂူဆိုင်ပိုင်ရှင်မတ်ဝဝေတီခမ်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်။အများကြီး online ဒီနည်းပညာပိုင်းကအရန်လိုအပ်တယ်။ဟိုအရင်ခေတ်တုန်းကဆိုရင်ဒီနည်းကလုပ်ရင်းကိုပြန်ပြန်ကြီးလုပ်တာကိုဆိုရင်ဘလို့မှဒီလိုချစ်ချင်းကြီး၃နှစ်အတွင်းပေါ့နော်။ဒါဆိုကျွန်တော်တို့ဆိုင်၃နှစ်ပြည်တာပေါ့နော်။ဆိုင်ဖွင့်ပြီး၃နှစ်ပြည်တာပေါ့။အဲ့ဆိုတော့ဒီ၃နှစ်အတွင်းကဘလို့မှဒီလိုဆိုင်ဖြစ်လာဖို့ဆိုတော့ဘလို့မှကျွန်တော်အရင်နည်းတော့မှဟိုပို့လင်းပြောမယ်ဆိုရင်အဲ့တုန်းကအရင်နည်းလုံးဝတော့မရှိဘူး။ဒီကဒီမိတ်ဆွေပေါင်းနေတဲ့ဒီ online ကြောင့်မလို့တာကဒီလိုဖြစ်လာတာပေါ့နော်အဲတော့အရင်ကြီးလုံးဝမရှိဘူးအရင်ကြီးလုံးဝမရှိတဲ့သူကဒီလုပ်ငန်းကြီးတစ်ခုစိုင်းတစ်ခုကိုဆက်ဆက်ထောင်ပြီးစကြောညာပြီးတော့စပြီးထိုးပေါက်ဖို့ဆိုတော့ဘယ်လိုမှမဖြစ်နိုင်ဘူးပေါ့နော်ဘယ်လိုမှအဲငင်းငင်းဆန်းမငင်းနိုင်ဘူးပေါ့တကယ်လို့အရင်ကြီးရှိတဲ့လုပ်ငန်းကြီးတစ်ခုစထောင်မယ်ဆိုရင်တော့မှကြောညာအောင်မယ်ဆိုရင်တော့မှဒီ online မပါဘဲနဲ့တော့မမြန်နိုင်ဘူးเนาะကျွန်တော်တို့ဆိုရင်ဒါရင်းကြီးလည်းမရှိဘူးဒါပေမဲ့ကိုယ်စီရင်နာနဲ့မမှန်ရလုပ်မယ်ဆိုရင်ဒီ online အရင်ထိရောက်ပါတယ်ဟုတ
် online ရဲ့ထိရောက်မှုကြောင့်အိတ်ခန်းထဲမှာတင်ကြောက်လက်ကောက်တွေကိုကိုယ်ပိုင်ဒီဇိုင်းထွင်ပြီးလုပ်ငန်းစခဲ့ကြတာဖြစ်ပါတယ
်ကျွန်တော်ဒီအိတ်ခန်းလေးထဲမှာဒီကိုယ်အိမ်မှာနေနေရင်းနဲ့ကိုဒီမရောက်လူများမရောက်ရဲ့ဒီကလေးမရောက်ရဲ့ဒီ၄ရောက်နေရင်ကိုကျွန်တော်တို့ကုမ္ပဏီကြီးလို့ကိုအထင်ခံရတယ်ပေါ့နော်ကိုတက်တက်ရဲ့လုပ်နိုင်လို့ကုမ္ပဏီကြီးလို့ကိုအွန်လိုင်းမှာစပြီးရောင်းလို့ရတယ်။နေရာတွေမလိုဘူး၊ဆိုင်ခန်းတွေမလိုဘူး။အဲရင်းကြီးအရင်းမလိုဘူးနဲ့ဒီအွန်လိုင်းဒီစံတပိုင်ဖြစ်နိုင်တယ်၊လုပ်ငန်းတစ်ခုဖြစ်နိုင်တယ်ပေါ့နော်။အဲဒီနည်းပညာပိုင်းအရင်လိုအပ်ပါတယ်
။အဲ့လိုမျိုးအမားလိုမျိုးစီးပွားရေးအွန်လိုင်းပေါ်မှာလှုပ်ချင်တဲ့လူတွေအတွက်ဒီနည်းပညာပိုင်းကျွမ်းကျင်ဖို့အတွက်ကတော့ဘယ်လောက်လိုအပ်တယ်လို့ပြောနိုင်လဲရှင
့်။ဟုတ်ကဲ့နည်းပညာပိုင်းကြလားဟုတ်
ဟုတ်ပေါ့နီးပညာနဲ့ပတ်သက်ပြီးကိုကအကျွမ်းတဝင်ရှိနေဖို့ဘယ်လောက်လိုအပ်လဲဒါမှမဟုတ်လဲတိတ်ပြီးတော့နီးပညာတိတ်ကျွမ်းကျင်စရာမလိုဘူးခုနပြောလို့ Facebook ပေါ်မှာပဲ page ဖွင့်လိုက်ပြီးရင်လုံနိုင်လားဘလို့အဲ့ဒါရောအမဘလို့ပြောလို့ရလဲချက
်အလိုကတော့ကိုလေးလာရင်လေးလာတယ်လို့မျိုးကတော့လေးလာကြတော့မကုန်ဘောနော်ဟုတ်ဒီဟာလေးဘလို့ကြုံရမယ်ဘလို့ရရမယ်ပြီးတော့ policy ကဘလို့ထားထားတယ်ဘောနော်ဒီပုံလေးဆိုရင်ဘယ်လိုပုံလေးနဲ့ပြင်ပြင်ဘူးဘောနော်ဒီများပုံလေးရောမပြင်ပြင်ဘူးဘောနော်ဒီကုမ္ပဏီတွေရဲ့ brand ပုံလေးယူမပြင်ပြင်ဘူးအဲ့မျိုးရှိရပါဟုတ်ဒီကူဒီကုမ္ပဏီစီကတည်းကတည်းကပူတိုင်နေတယ်ဘယ်မှုနဲ့ကြော်ညာပြင်တယ်ဘတ်ဂျက်ထားပြီးကြော်ညာနေတယ်ပုံပြီးထိရောက်တာပေါ့
Facebook ပေါ်မှာကိုယ့်ရဲ့ page ကိုလူသိများအောင်ငွေပေးပြီးကြော်ညာနိုင်ပါတယ်ဒါပေမဲ့ငွေအကုန်မခံဘဲလူသိများအောင်လုပ်နိုင်တဲ့နည်းကိုလည်းမတ်ဝဝေတိခမ်းကခုလိုပြောပြပါတယ
်ဒေါ်လာနဲ့ကြော်ညာတဲ့ target ထက်ဆိုင်ရင်ဒီကုမ္ပဏီကုမ္ပဏီဝက်ဘ်ဆိုက်လုပ်ခြင်းအားဖြင့်ဒီ post တွေတင်ပြတ်တဲ့နည်းကိုတော့မှဒီ Facebook ကပုံထားရဆိုတော့ဒီကုမ္ပဏီကပြောတဲ့ဒီ post ကိုတက်လာတယ်ဆိုတော့ကျွန်တော်တို့ကဒီကွန်မန်းမျိုးပြန်ပြီးဝက်ဘ်ဆိုက်လုပ်ခြင်းအားဖြင့်ဒီ post ပြန်တက်ပြီးကြော်ညာပြီးတာဖြစ်သွားတယ်။နည်းပညာပိုင်းနဲ့လေ့လာထားမယ်ဆိုရင်ပုံမြင်မှာပေါ့ဟုတ
်။ online banking စနစ်မတွင်ကျယ်သေးတဲ့မြန်မာနိုင်ငံမှာ online shopping လုပ်ငန်းတော်တော်များများက cash on delivery ဆိုတဲ့ငွေချေစနစ်ကိုအသုံးများကြပါတယ်။ဗန်စင်းဖွင့်နိုင်သူများတဲ့မြို့ကြီးတွေမှာတော့တချို့က online ပေါ်ကနေငွေအလွှဲပြောင်းလုပ်ငွေချေကြပါတယ်။ဒါပေမဲ့မှားထားတဲ့ပစ္စည်းကိုစီအရောက်ပို့ပေးတော့မှငွေသားနဲ့ငွေချေတဲ့စနစ်ကို online shopping လုပ်ကြသူတွေတုံးကြတာများပါတယ်။ပစ္စည်းမျိုးစုံကို online ပေါ်ကနေဝယ်ယူနိုင်တဲ့အတွက်အဆင်ပြေလွယ်ကူတယ်ဆိုတာကိုတော်တော်လေးသဘောပေါက်လာကြပုံရပါတယ်
။ကိုတခုခုပစ္စည်းလိုအပ်နေတာကိုအဲ့နေရာကိုတက်သွားပြီးဒီတမျိုးခုနကပေါ်ရတယ်ဒီတမျိုးကိုပဲဝယ်လိုက်မယ်ဆိုကျွန်တော်အချိန်ကြီးကအញ្ញန်းကိုအဆင်ပြေနိုင်ဘူးပေါ့နော်။ဒီ online မှာကြည့်ပြီးတော့ဝယ်လိုက်တယ်ဖြစ်တဲ့ကြောင့်မို့လို့အခုပဲဖုန်းဆက်အခုမနေ့ကလာပို့ဆိုရင်ကိုလိုချင်တဲ့ပစ္စည်းချက်ချင်းရရဆိုအများဆင်ပြေတယ်ပြီးတော့အချိန်နဲ့ကုန်တက်တာမယ်အလုပ်လည်းအများကြီးဖြစ်မယ်ပေါ့နော
်အစပိုင်းတုန်းကဆိုရင်ဗမာပြည်မှာဒီလို online shopping လုပ်ရတယ်ဆိုတော့လူတွေကစိတ်မချဘူးလေဆိုတော့အခုနောက်ပိုင်းကျတော့ဒီလို online ပေါ်မှာဝယ်တဲ့လူတွေကစိတ်ချမှုဘလို့ရှိလဲအမဘလို့မြင်လာလဲလူတွေတော်တော်လေးဒီ online ပေါ်မှာဈေးဝယ်တဲ့ culture တော်တော်လေးတိုးတက်လာပြီလားရှင
့်တိုးတက်လာပါပြီဟုတ်တိုးတက်လာပါပြီ application နဲ့ရောင်းနေရတယ်လည်းရှိတယ် website တွေနဲ့ရောင်းနေတယ်ဒါပေမဲ့ဒီဗမာပြည်မှာတော့website ဒီကနေဝယ်တာသိမရှိသေးဘူးပေါ့နော်ဒီ Facebook page ကနေတော့မှကျွန်တော်တို့ဒီမှာဝယ်နေရတယ်မှာ၁၀ယောက်မှ၁ယောက်ကတော့ဝယ်နေကြမဟုတ်ဘူးဆိုရင်တော့ email ပေါ်တော့ရှင်းပြရတာပေါ့ပထမတစ်ခါတော့တော်တော်လေးတော့ရှင်းပြရတယ်တော်တော်လုပ်ရရတယ်ပေါ့ပထမရင်းနေလို့ဒါနဲ့ကျွန်တော်တို့ဒီမှာဝယ်ပြီးသွားရတဲ့သူတော်တော်များများကတော့ပထမတစ်ခါဝယ်ပြီးသွားပြီးနောက်တစ်ခါဆိုရင်ရှင်းပြကြလည်းမလိုတော့ဘူး ဘယ်လိုကိုပါပဲရောင်းရောင်းသူ့ယူပဲဟုတ်
အွန်လိုင်းပေါ်ကနေပြီးတော့ဈေးဝယ်ခြင်းတဲ့သူတွေအတွက်ကိုဒီကိုဝယ်တဲ့ပစ္စည်းစိတ်ချရအောင်ဟိုအလိမ့်မခံရအောင်ဘာဖြစ်လို့ဆိုအွန်လိုင်းမှာဝယ်တယ်ဆိုတာအပြင်မှာဝယ်တာနဲ့မတူဘောလေကိုကိုယ်တိုင်လည်းမမြင်ရအောင်မကင်ကန်ကြည့်လို့လည်းမရတဲ့ပစ္စည်းမျိုးဖြစ်တာကြောင့်မလို့ဟိုဒီအွန်လိုင်းကနေဈေးဝယ်ခြင်းသူတွေအတွက်ကိုဒီကိုဝယ်တဲ့ပစ္စည်းကစိတ်ချရအောင်အလိမ့်မခံရအောင်လို့ဘယ်လိုမျိုးအမအနေနဲ့အကြံပြုနိုင်လဲရှင့
်ဘယ်လိုအကြံပေးနိုင်လဲဆိုကျွန်တော်တို့လည်းအခုချိန်ကြီးတော့အွန်လိုင်းနဲ့ဝယ်ရမလို့ဒီပါဘူးဆိုလို့အွန်လိုင်းနေပဲဝယ်ဖြစ်ရအောင်မြင်လေးလာတယ်ကြဒီ page တခုတည်းကိုဝင်ပြီးတော့အမြင်လေးလာတယ်ဥမာ video file လေးရှိရမယ် video file လေးကြည့်တယ်ပြီးတော့ sign လေးပါရရှိရမယ်ဒီ sign integration အဆက်ဆက်လေးလာတယ်ဟုတ်တို့ဒီ customer ပေါ်ဘယ်လိုမျိုးစေနာထားရလဲဆိုတော့ like ကြည့်တင်တယ်ပြီးတော့ဒီ service တွေဘယ်လိုပေးမြင်လဲဆိုရင်အောက်မှာစာလေးပါလေးနည်းနည်းပါဖတ်တင်တယ်ပြီးတော့ comment တွေလည်းဝင်ဖတ်တင်တယ်ပေါ့နော်တရားမပြတို့ဝင်ဝင်နေကြလူတွေဒီဘယ်လိုကိုကြိုက်လားအပြည့်အစုံဒီမှာ page တစ်ခုမှာဆိုလဲ review ထားရရှိရအဲ့ဒါလေး like ဆက်တင်ပါရပေါ့နော်အဲ့ဒါလေး like ဆက်တင်မယ်ပြီးတော့ပစ္စည်းလေးတွေ quality ပိုင်းမှာတိကျနေဆိုရင်လည်းအဲဒီ video file လေးတင်ထားတယ်တချို့ဆို video file လေးတင်ထားတယ် like video လေးတင်ထားတယ်ဆိုရင်စိတ်ချရစိတ်ချရဆိုတော့ဒီ location တွေကိုတစ်ချက်ချီးတင်မယ်ပြီးတော့ view ရှိလောက်ထားရလားဒီမှာ post တစ်ခုမှာ like တွေဘယ်လောက်ရှိနေလဲ comment တွေဘယ်လောက်ရှိနေလဲ review တွေဘယ်လောက်ရှိနေလဲအောက်မှာလည်း review တွေကကောင်းရလားအဲ့ဒါလေး like ကြည့်တယ်ပြီးတော့ဒီလေလုပ်မယ်လုပ်ရစဉ်တွားလာလေးနည်းနည်းပါရှိနေတိပါရဲ့ဟုတ်အဲဒီမှာအဲစိတ်ချစကြဝယ်လို့ရပါတယ
် Big Go online shopping လုပ်ငန်းရှင်မှတ်ဝဝေတည်ခန်းဖြစ်ပါတယ်ရှင်ကိုယ့်ရဲ့စ조사အထောက်မှုရဲ့ယုံကြည်စိတ်ချရတဲ့ဝန်ဆောင်မှုရဲ့ online ရဲ့အကျိုးရဲ့ကြောင့်သူ့ရဲ့ online shopping လုပ်ငန်းကိုအချိန်တိုအတွင်းမှာအအောင်မြင်မြင်တိုးချက်နိုင်ခဲ့တာဖြစ်တယ်လို့ပြောပါတယ်ရှင
်မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်နားဆင်ခဲ့ကြရတာပါရှင်အခုမအေးတန်တာကျော်စီစဉ်တင်ဆက်ပေးတဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါ
မင်္ဂလာပါရှင်အားလုံးဆင်းရဲပျော်ရွှင်ပေါ်ပါကြပါစေဒီလိုတက်တဲ့အောင်တင်းလာမှာတော့ရုပ်ရှင်ကြည့်ပိရိတ်သက်တိုင်းအရင်ကြိုက်ကြတဲ့ထာမလီတာရုပ်ရှင်ဇာတ်ကားရဲ့အဆက်ဇာတ်ကားအစ်တစ်ခုထွက်တော်မယ်လို့ဆိုပါရယ်ငွေရင်းရုပ်ရှင်ကအမင်းသမီးလည်းပြန်ပါပါမယ်တဲ့ဒီလိုမျိုးကဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကတင်းတူတူတူအားတွေကိုပြောပြပေးသွားပါမယ်ဟောလိဝုဒ်ကထုတ်လုပ်တဲ့ Terminator နဲ့ Terminator 2 Judgment Day ရုပ်ရှင်ကားတွေမှာအဓိကဇက်ကောင်အမျိုးသမီး Sarah Connor နေရာမှာမူရင်းသရုပ်ဆောင်ခဲ့တဲ့မင်းသမီး Linda Hamilton ဟာအခုလာမဲ့ Terminator Dark Fate မှာတော့တတိယအကြိမ်နဲ့ပြန်ပြီးပါလာပါပြီ Terminator ရုပ်ရှင်ကားစုစုပေါင်း၅ကားထွက်ခဲ့တယ်လို့ရုပ်တံဇလန်တွေထွက်ခဲ့ပြီးတော့နောက်ဆုံးရုပ်ရှင်၂ကားကအရင်ရုပ်ရှင်ကားတွေလာမအောင်မြင်ခဲ့တဲ့နောက်အခု Terminator နံပါတ်6ရုပ်ရှင်ကားကိုတော့ဒါရိုက်တာ James Cameron ပြန်ပြီးတော့အသက်သွင်းရိုက်ကူးတာဖြစ်ပါတယ်။အဲ့မှာသူနဲ့သူ့ရဲ့သား John တို့ကိုတတ်ဖို့လွှတ်လိုက်တဲ့စိတ်ရုပ်လူသားနဲ့ရင်ဆိုင်ခဲ့တဲ့သူ Zack ကောင် Sarah Connor နေရာမှာမူလတရုပ်ဆောင် Linda Hamilton ကိုပြန်ပြီးတော့တရုပ်ဆောင်စေတာပါ။ကျွန်မတရုပ်ဆောင်ထားတာကကျန်းကျန်းခံစိတ်ဓာတ်မာကျော်တဲ့အမျိုးသမီးတွေအတွက်စံနမူနာတစ်ရပ်ဖြစ်တယ်လို့ပြောကြတော့ကျွန်မစိတ်ချနေနေရပါတယ်။မင်းသမီးတယောက်အနေနဲ့တရုပ်ဆောင်ခဲ့တာပါပဲ။တတိုက်ဆိုင်ဆိုင်ဖြစ်သွားတာပါဆိုပြီးတော့မင်းသမီး Linda Hamilton ကပြောပါတယ်အခုသူဒီကားထဲမှာဝင်ပြီးတော့တရုပ်ဆောင်တဲ့တတိယမြောက်ဇက်ကားမှာတော့ဇက်ကောင် Sarah Connor ကမက္ဆီကိုကဆက်ရုံအလုပ်သမား Danny Ramos ဖြစ်တဲ့တရုပ်ဆောင်တဲ့ Natalia Reyes ကို Terminator ရန်ကကယ်ဖို့သိပ္ပံလူသားဖြစ်တဲ့ Grace နေရာကတရုပ်ဆောင်တဲ့ Mackenzie Davis နဲ့တွေ့ရပါတယ
် Very hard on my own for a year training my body but also getting into Sarah's headher disappointments, her sorrows, her guilt, all the deep hard stuff and a lot of people
ကျွန်မကကိုတနှစ်လောက်အတော်လေးခက်ခဲခဲလေ့ကျင့်ယူခဲ့ရပါတယ်။ဇက်ကောင် Sarah Connor နေရာမှာသူ့ရဲ့စိတ်ပြည့်မှုတွေသူ့ရဲ့ဝမ်းနည်းကြွေကွဲနေမှုသူ့ကိုယ်သူအပြစ်ရှိတယ်လို့ခံစားရတဲ့စိတ်အစတဲ့သူ့နေရာသူ့ရဲ့စိတ်မှာဝင်စားခံစားပြီးတော့တရုပ်ဆောင်မှုတော်တော်ကိုခက်ခဲခဲခဲစူးစမ်းအားထုတ်ထားပါတယ်လို့မင်းသမီးကပြောသွားပါတယ်။ဇက်ကောင်စရိုက်ထဲကိုကိုစစ်ကိုနှစ်ပြီးတော့ဝင်ပြီးတော့တရုပ်ဆောင်တဲ့တဲ့သူ့ရဲ့တရုပ်ဆောင်နီးကြောင်စိုးကြိုးတွေလည်းရှိခဲ့တယ်တဲ့သူ့ကိုယ်သူဘာလဲဆိုတဲ့မေးခွန်းမျိုးရုပ်ရှင်အစပိုင်းမှာကြုံခဲ့ရတယ်လို့ပြောပါတယ်
သူကဇက်ကောင်ထဲမှာတကယ်ခံစားကြည့်တဲ့အခါမှာသူ့ရဲ့မူရင်းအပြင်ကလူတယုတ်ပျောက်ပြီးတော့တကယ်ဇက်ကောင်လို့ခံစားရတဲ့အပိုင်းမှာသူကြုံတွေ့ရတဲ့အခက်အခဲတွေပ
ါ I'll be back when this movie's open I'm going to just like go underground andbe invisible for a while because
ဒါမင်းအခုဆရာဖြစ်နေတရုတ်ဆောင်နိုင်အောင်လို့ဇန်သွင်းခဲ့တာတွေကိုသူဖျောက်လိုက်ပြီးတော့သူ့ရဲ့မူရင်းသူ့ဘာဆိုလင်ဒါဖြစ်အောင်လို့ပြန်ပြီးတော့လုပ်ခဲ့ပါပြီလို့မင်းသမီးကြီးကပြောသွားပါတယ်။ Terminator Dark Fate ရုပ်ရှင်ဇာတ်ကားကိုအခု November လ1ရက်နေ့မှာ American ရုပ်ရှင်ရုံးနေမှာစပြီးတော့ရုံတင်ပြသနေပြီဖြစ်ပါတယ်ရှင်
။ I understand.
ဘာသာတောင်ကိုရီးယား K-pop BTS ဖွဲ့ဟာပြီးခဲ့တဲ့စနေကစပြီးတော့သုံးရက်တာဖျော်ဖြေပွဲတွေစိုးမြော့တော့မှလုပ်သွားတာပါဒါကကမ္ဘာလှည့်ပြီးတော့သူတို့ဖျော်ဖြေနေတဲ့ Love Yourself Speak Yourself ဖျော်ဖြေခီးစဉ်အစုံဖြစ်ပါတယ်သူတို့ရဲ့ကိုယ်စားလှယ်ကုမ္ပဏီဖြစ်တဲ့ Big Hit Entertainment အဖွဲ့ရိုက်ကူးပြတဲ့ BTS ဂီတဖျော်ဖြေပွဲမှာဆိုရင်တော့ပွဲကျင်းပတဲ့ Olympic အားကစားရုံရှိမှာပရိသတ်ထောင်ပေါင်းများစွာရောက်နေတာတွေ့ရပါတယ် BTS ဖွဲ့ရဲ့ကမ္ဘာလှည့်ဖျော်ဖြေခီးစဉ်ကမနစ်ကစတာဖြစ်ပြီးတော့American ပြည်အောင်စုက Los Angeles ဥရောပမှာဆိုရင် London မြို့တော် Paris မြို့တော်နဲ့အရှေ့လယ်ပိုင်းကဆိုရင်တော့ Riyadh မြို့တော်တို့အစုံသွားရောက်ပြီးတော့မှအခုနောက်ဆုံးပိတ် Seoul မြို့တော်မှာ October 29ရက်နေ့ကပဲပြီးသွားတာပါတောင်ကိုရီးယားရဲ့ K-pop ဂီတကိုကမ္ဘာတစ်ဝန်းလုံးပေါက်သွားအောင်လို့အဓိကလုပ်ပေးခဲ့တဲ့ကိုရီးယားခေတ်တဲ့အဖွဲ့တွေထဲမှာလည်း BTS ပါဝင်ပြီးတော့တနစ်တောင်မပြေတဲ့အချိန်ပိုင်းခြားတွင် Billboard အကောင်ဆုံးတေးတပြားနေရာကို3000ချိန်နိုင်ခဲ့သလို2019 Grammy ဂီတဆုလည်းတစ်ကြိုရွေးခံခဲ့ရပါတယ်ဖျော်ဖြေပွဲတွေဆိုရင်လည်း American ပြည်အစု Los Angeles မြို့ကအစပြည်တည်နိုင်ငံ Paris အစုံလှည့်လည်ဖျော်ဖြေပေးရအောင်လို့အောင်မြင်တာဖြစ်ပါစေ။ဒီတက်တဲ့အောင်တဲ့နော်အစီအစဉ်ကို Radio မှာအပတ်စဉ်တင်းနှလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းနှလာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတင်းနှငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
jet. Painted on the side and bright red. မယေတနာကျော်ရဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြကြရတာပါရှင်မနေ့ဖန်အင်္ဂါမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုတနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါဦးမယ်ရှင်
။ American သမ္မတ Donald Trump နဲ့ Ukraine သမ္မတကြားဖုန်းဆက်သွဲပြောကြားစကားပြောခဲ့တဲ့အကြောင်းတွေကိုစိုးရိမ်ပြီးတော့ထောက်လှမ်းရေးစစ်ဆေးမှုချုပ်ကိုအတွင်းသတင်းပေးတိုင်ကြားခဲ့သူတယောက်ရဲ့ရှေ့နေကသူ့အမှုတဲ့အနေနဲ့ Republican အမတ်တွေရဲ့အမေကိုစာရေးသားဖြေချဖို့ပြင်ဆင်နေတယ်လို့ပြောကြားလိုက်ပါတယ်။တစ်ချိန်တည်းမှာပဲအဲ့ဒီသတင်းပေးတိုင်ကြားသူဘသူဘဝဖြစ်တယ်ဆိုတာဖော်ထုတ်ဖို့အတွက်သမ္မတ Trump ကတနင်္ဂနွေနေ့ကထပ်ပြီးတော့ပြောကြားခဲ့ပါတယ်။ယူရေနီယံတွေကိုပို့ပြီးမြ мян ဆန်ဆန်တန့်စင်နိုင်မဲ့ဗဟိုခွာဆက်တွေကိုအီရန်နိုင်ငံမှာလည်ပတ်နေပြီလို့အီရန်နျူကလ িয়ার ဆိုင်ရာအကြီးအကဲကဒီကနေ့ကြေညာလိုက်ပါတယ်။2015ခုနှစ်ကနိုင်ငံတကာနဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ထဲမှာသုံးခွင့်ပြုထားတဲ့ IR1 ဗဟိုခွာဆက်တွေထက်ယူရေနီယံတွေကိုဆယ်ဆပိုမြ мян ဆန်ဆန်တန့်စင်ပေးနိုင်တဲ့အစစ်မြင့် IR6 ဗဟိုခွာဆက်တွေကိုလည်ပတ်နေတယ်လို့အီရန်အနုမြူစွမ်းအင်ဌာနအကြီးအကဲကအစိုးရပိုင်ရုပ်သံပေါ်မှာပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ၈နှစ်ဆန်းကြရင်အထူးထိပ်သီးစည်းဝေးပွဲကျင်းပဖို့အာဆီယံကောင်းဆောင်တွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိတ်ကြားလိုက်ပါတယ်။ဒီနှစ်အာဆီယံထိပ်သီးစည်းဝေးပွဲတွေကိုမတက်တဲ့သမ္မတကသူဆေးလွှတ်လိုက်တဲ့ကိုယ်စားလှယ်အမျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်ကနေတဆင့်အာဆီယံကောင်းဆောင်တွေကိုဖိတ်ကြားလိုက်တာပါ။ဒီကနေ့ကျင်းပတဲ့အာဆီယံအမေရိကန်စည်းဝေးပွဲမှာသမ္မတရဲ့ဖိတ်ကြားစာကိုရောဘတ်အိုဘရိုင်ကဖတ်ကြားခဲ့ပါတယ်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာတော့မိခိုးမျိုးတွေဖုံးလွှမ်းပြီးလေထုညဉ့်ညံမှုတွေအလွန်ဆိုးနေတာကြောင့်အကြောင်းတွေပိတ်ထားသလိုလေကြောင်းခီးစဉ်တွေနှောင့်နှေးကြမ်းကြမှုဖြစ်ပွားခဲ့ပါတယ်။မော်တော်ကားတွေကနေထွက်တဲ့မိခိုးတွေကိုထိန်းချုပ်တဲ့အနေနဲ့ကိုပိုင်ကားတွေကို TSC အလှည့်ကြားနဲ့မောင်းနှင်ဖို့အတွက်ကိုလည်းအာဏာပိုင်တွေကဒီကနေ့ကန့်သတ်လိုက်ပါတယ်ရှင်
။တနင်္လာနေ့ညထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့မီခဲလ်ဒူဗင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 32လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.